Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American ဆန်ကနေ2022ခုနှစ်ဖေဖော်ဝါရီ12ရက်55နှစ်မြောက်ပြည်တော်စုနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ညနိုင်ပါစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့85နှစ်မြောက်စည်ရန်တူအထိမ်းမှတ်ပြည်တော်စုနဲ့အခမ်းအနားကိုစစ်ကောင်စီကနေပြီးတော့မှဒီကနေ့ကျင်းပခဲ့ပြီးတော့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ပင်လုံစာချုပ်ချုပ်ဆိုခြင်း85နှစ်မြောက်အခမ်းအနားကိုဒီကနေ့အွန်လိုင်းမှာကျင်းပခဲ့ပါတယ် Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကိုထိုင်းနိုင်ငံကနှင်ထုတ်ဖို့ရှိတယ်လို့ဝန်ကြီးချုပ်ယုံကပြောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ပြီးတဲ့နောက်သတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့စစ်ကောင်စီဥက္ကဋ္ဌကဒီနေ့ကြာရောက်တဲ့85နှစ်မြောက်ပြည်တော်စုနေ့အခမ်းအနားမှာထာဝရငြိမ်းချမ်းရေးအတွက်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်တာနဲ့ပတ်သက်ပြီ
းအခုကာလမှာအီရိုရဲ့ရှင်ကိုဇက်ကောင်အစ်စ်တွေပေါ်လာတော့အဲ့တော့ဒီ player အစ်စ်တွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူးအဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ရှင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပြစ်ပတ်ခါတွေကျွန်တော်ဖြည့်ရှင်းနိုင်တယ်လို့ပြောပါတယ်
ဒီဒီပါဒီဥက္ကဋ္ဌဥကူကိုကြီးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်လွတ်မြောက်ရေးအဖွဲ့ ALP ရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းနဲ့ဆက်သွယ်မိမြန်ချက်အဖက်စင်ကဏ္ဍတွေမှာတော့စနေနေ့ညတိုင်းတင်ဆက်ပေးနေကြဒုအတန်းစီစဉ်ဥတ္တမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
85နှစ်မြောက်ပြည်တော်စုနေ့ဆင်ရည်တို့အထိမ်းအမှတ်စစ်ကောင်စီကနေပြည်တော်မှာဒီကနေ့အခမ်းအနားကျင်းပခဲ့တယ်လို့မင်းက်ပြံမှာငင်းချမ်းရေးဆွေးနွေးပွဲကျင်းပမယ်လို့ကြေညာထားပါတယ်ပြည်တော်စုနေ့အခမ်းအနားနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလနဲ့ကိုင်အဖွဲ့တွေကိုရောလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေကိုပါစစ်ကောင်စီကဖိတ်ထားပါတယ်ဒီကနေ့စစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်အရပြည်တော်စုနေ့အခမ်းအနားတက်ဖို့စီရင်ပေးထားတဲ့တိုင်းသာလနဲ့ကိုင်အဖွဲ့17ဖွဲ့ရှိပါတယ်အဲ့ဒီထဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP ကဒုတိယဥက္ကဋ္ဌဒေါ်စောမရရာဇာလင်းနဲ့ကရင်ချင်းချင်းရေးကောင်စီ KNU KNLPC ကဒုတိယဥက္ကဋ္ဌဒေါက်တာဇော်ကပေါ်ထူးတို့ပဲအဆင့်အမြင့်ဆုံးအနေနဲ့ပါဝင်ပြီးဂျန်နယ်အဖွဲ့တွေကတော့အဆင့်မြင့်ခေါင်းဆောင်ပိုင်းကတက်ရောက်တာမတွေ့ရပါဘူး။ဒါအပြင်ကရင်မျိုးသားအစည်းအရုံး KNU အနေနဲ့တက်ရောက်တယ်လို့စီးရင်ထဲမှာပါတဲ့ဖရိုရွှေမောင်းဟာဒူပလာယာခရိုင်ဥက္ကဋ္ဌအဖြစ်ကနှုတ်ထွက်တဲ့အကြောင်းပြီးခဲ့တဲ့သတင်းနှစ်ပတ်ကပဲကြေညာထားတာပါ။ရခိုင်တပ်တော် AA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ကိုကိုစားပြုပြီးနိုင်ငံရေးမှူးဖြစ်သူဦးဦးလှစောတက်ရောက်တာကိုလည်းစီးရင်ထဲမှာဖော်ပြထားပါရယ် AA ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားပြီးခဲ့တဲ့ရက်ပိုင်းတွေကပဲရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်ပြည်တော်စုနေ့အခမ်းအနားတက်တယ်လို့ထုတ်ပြန်ထားတဲ့စီးရင်ထဲကအဖွဲ့တွေဘယ်အဖွဲ့တွေကငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်မယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးဂျာကာလာမျိုးသားညွေဆိုတဲ့ NUG ကဒင်းလုံစာချုပ်ထုတ်ဆိုခြင်း85နှစ်မြောက်အခမ်းအနားတစ်ခုကိုဒီကနေ့အွန်လိုင်းမှာကျင်းပပါရယ်ဖေဖော်ဝါရီလ12ရက်နေ့ကိုပြည်တော်စုနေ့အဖြစ်သတ်မှတ်ခဲ့ပြီးနှစ်စဉ်ကျင်းပလာတာကနေဒီနှစ်မှာတော့စစ်ကောင်စီကပြည်တော်စုနေ့အခမ်းအနားကျင်းပပြီး NUG ကတော့ပင်လူစာချုပ်85နှစ်မြောက်အခမ်းအနားဆိုပြီးကျင်းပတာပါဒီအခမ်းအနားကိုကချင်လူမျိုးရေးတပ်မတော် KIA ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂမ်ရှောင်းလည်းတက်ရောက်မင်းငွန်းပြောခဲ့ပါတယ် KIA အဖွဲ့ဟာစစ်ကောင်စီကကျင်းပတဲ့ပြည်တော်စုနေ့အခမ်းအနားကိုမတက်ပါဘူးဗိုလ်ချုပ်ကြီးဂမ်ရှောင်းကသူ့ရဲ့မင်းငွန်းထဲမှာအခုစစ်ကောင်စီကဖန်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်9ဦးနဲ့တွေ့ဆုံခဲ့ချိန်တုန်းကပင်လုံစာချုပ်နဲ့ပတ်သက်ပြီးပြောခဲ့တာကိုပြန်ထည့်ပြောသွားပါတယ်။2016ခုနှစ်ဇူလိုင်လ18ရက်နေ့မှာ UNFC ထိပ်တန်းခေါင်းဆောင်9ဦးနဲ့ဒေါက်ဆန်းစုကြည်တို့တွေ့တဲ့အချိန်ကပင်လုံသဘောတူညီချက်ဟာရေပုံရသဘောတူညီချက်ဆန်ပါတယ်။တိတိကျကျရေလို့တော့မဟုတ်ဘူး။ရှမ်းကချင်ချင်းဗမာပဲပါတယ်။ပင်လုံစာချုပ်ကကျင်းလွန်းနေပင်လုံစိတ်တယ်လို့ပြောတာပူပေါင်းဆက်ဆံရေးပဲဖြစ်တဲ့အတွက်ပင်လုံစိတ်တယ်ပဲယူရမယ်ဆိုပြီးပေါ့ပေါ့တန်တန်ပြောဆိုခဲ့တာကိုစိတ်မကောင်းစွာကြားသိခဲ့ရပါတယ်လို့ဗိုလ်ချုပ်ကြီးကံဆောင်ကပြောပါတယ်။ NUG ကကြီးမှုကျင်းပတဲ့ပင်လုံစာချုပ်ဆိုခြင်း85နှစ်မြောက်အခမ်းအနားကို American, UK, ပြင်သစ်, ဂျာမနီ၊မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့ ဂျပန်၊ကနေဒါ၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊အိုင်ယာလန်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း24နိုင်ငံကတန်တမန်ကိုယ်စားလှယ်တွေတက်ရောက်ပြီးတော့အဲ့ဒီအထက်မှာ3နိုင်ငံကတဝန်လွှာပေးပို့ခဲ့တယ်လို့ကမ်းနာတွေမှာကြေညာခဲ့ပါတယ်။အဂျင်နာ600ကျော်ကိုပြန်လွှတ်ပေးမယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြီးတဲ့နောက်အခုတရင်ရေးချိန်ထိပြန်လွတ်လာသူတွေထဲမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကမပါသေးပါဘူး။ထောင်ဒဏ်180ကျော်ချထားတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုထောင်ဒဏ်ထုတ်ဝက်လူငင်းချမ်းသာခွင့်ပေးတယ်လို့စစ်ကောင်စီကတရားကြေညာချက်ထုတ်ထားပါတယ်။အခုပြန်လွတ်ပေးမဲ့သူတွေဟာနောက်တစ်ချိန်ပြစ်မှုကျူးလွန်ရင်အဲ့ဒီအတွက်ပြစ်ဒဏ်အပြင်အခုကြံရှိတဲ့ပြစ်ဒဏ်တွေကိုပါတပေါင်းကြီးကြားခံရမယ်ဆိုတဲ့စီကံသမတ်ချက်နဲ့လူငင်းခွင့်ပေးတာဖြစ်ပါတယ်။ပြန်လွတ်ပေးသူအများစုဟာအင်းစင်အချင်းထောင်ကဖြစ်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောတဲ့အကြောင်း AFP သတင်းမှရေးထားပါတယ်။အချင်းချထားတဲ့နိုင်ငံသားတွေကသီရိလင်္ကာနိုင်ငံသား9ယောက်ကိုပြန်လွတ်ပေးမယ်လို့လည်းစစ်ကောင်စီကတရားအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးဂျန်ပေးပုဂ္ဂိုလ်ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းထန်းနိုးကိုပြန်လွတ်ပေးမလားဆိုတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကမပြောဘူးလို့ AFP သတင်းမှရေးထားပါတယ်။အမောခရှောင်းတောင်းလို့ကိုပြန်လွတ်ပေးဖို့ဩစတြေးလျနိုင်ငံကတောင်းဆိုထားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်တွင်မှလည်းစစ်ကောင်စီအုပ်ထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုက်တွန်းခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံဘက်ကပြောထားပါဗျ။ရှောင်းတောင်းလို့ဟာအမှုရင်ဆိုင်နေရာဆက်ကာလဖြစ်တာကြောင့်ဒီအရုပ်လုပ်ငန်းစဉ်ပြီးဆုံးတဲ့အခါမှသာသူ့ကိုပြန်လွတ်ပေးဖို့စဉ်းစားမဲ့သဘောမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ပြီးကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်ကပြောခဲ့ပါဗျ။စစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကတည်းကဖေဖော်ဝါရီလ17ရက်နေ့အထိဆိုရင်ဆက်အာဏာသိမ်းမှုကိုနှီးမျိုးမျိုးနဲ့ဆန့်ကျင်တာကြောင့်ဖမ်းဆီးခံထားရသူ၊ဆွဲချက်တင်ခံရသူ၊ဒါမှမဟုတ်အကျဉ်းချခံရသူစုစုပေါင်း 9,089 ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီလက်ချက်ကြောင့်တည်ဆုံးမှုအရေအတွက်က 1,549 ယောက်ရှိပြီလို့လည်း ABB ကပြောပါတယ်။စစ်ကောင်စီကဖမ်းဆီးတာတွေနှိမ့်ဆက်ညှဉ်းပန်းပြီးတော့တပ်ပစ်တာတွေလမ်းမှာပစ်တက်တာတွေနိုင်ငံတော်မှာနေစဉ်လို့ဆက်လုပ်နေတယ်လို့အာဏာသိမ်းမှုကိုစန့်ကျင်ကောက်ကွက်သူတွေကလည်းဒီလမ်းမျိုးမျိုးနဲ့ဆက်ပြီးစန့်ကျင်နေကြဆဲပါနိုင်ငံရေးဒေသတချို့မှာငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေတယ်လို့စစ်ကောင်စီရဲ့လက်နက်ကင်အဖွဲ့တွေကိုဘုံခွဲတက်ခိုက်တာတွေလက်နက်ကင်ဝင်တိုက်တာတွေလည်းဒေသတချို့မှာအပြင်းထန်ဆက်ဖြစ်နေပါတယ်ဒီကနေ့မှာစစ်ကောင်စီက85နှစ်မြောက်ပြည်တော်စုနေအခမ်းအနားဆိုပြီးနေပြည်တော်မှာကျင်းပခဲ့ပြီးတော့ရန်ကုန်မြို့ကမြို့နယ်အတော်များများမှာမိုဘိုင်းဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15653ညအိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ယူကရိန်းပဋိပက္ခပိုတင်းမာလာချိန်မှာ American နဲ့ Russia သမ္မတဒီနေ့ဖုန်းနဲ့ဆွေးနွေးကြဖို့ပြင်နေကြပါတယ်ဒီမတိုင်ခင်ပြင်သစ်သမ္မတနဲ့ရုရှားသမ္မတအရင်ဆွေးနွေးကြမှာပါရုရှားအနေနဲ့ယူကရိန်းကိုရှေ့ဘက်မှာဝန်တိုက်ဖို့အသင့်ဖြစ်နေပြီလို့ American ထောက်လှမ်းရေးစီကံစာတွေကဖော်ပြနေချိန်မှာ American သမ္မတ Joe Biden ရုရှားသမ္မတ Vladimir Putin နဲ့ပြင်သစ်သမ္မတ Emmanuel Macron တို့အခုလိုဆွေးနွေးပွဲစီစဉ်မှုတွေဖြစ်လာတာပါရုရှားအခုလိုဝန်တိုက်တာကရှေ့ဘက်အစောဆုံးအနေနဲ့ဗိုလ်ရုနစ်မှာဖြစ်လာနိုင်တယ်လို့ထောက်လှမ်းရေးစီကံစာတွေကခန့်မှန်းထားချိန်မှာယူကရိန်းမြို့တော် Kiev မှာရှိတဲ့ American တန်ရုံးဝန်တန်းတွေကိုတော့ဆက်ပြောင်းရှင်နေပါပြီ။ဒါအပြင် American နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းအခုလို Russia စီးတိုက်ခတ်မှုအန္တရာယ်တိုးလာနေတာကြောင့် American တွေအနေနဲ့ Ukraine ကိုခရီးမသွားချဖို့နဲ့ရောက်ပြီးသားလူတွေလည်းချက်ချင်းပြန်လာချဖို့သတိပေးစာတွေထုတ်ပြန်ထားပါတယ်။တချို့ American တန်ဝန်တန်းအနေနဲ့ကိုတော့ NATO စစ်မဟာမိတ်အဖွဲ့ဝင် Poland နိုင်ငံနဲ့ဆက်နေနေတဲ့ Ukraine အနောက်ပိုင်းဒေသအထိကိုရှေ့ပြောင်းပြီးယူကရိန်းနိုင်ငံနဲ့အမေရိကန်တန်ရုံတည်ရှိမှုထိန်းထားဖို့အလားအလာရှိနေပါတယ်။အမေရိကန်နိုင်ငံအနေနဲ့အာရှပစိဖိတ်ဒေသနဲ့ရေရှည်အလေးထားတဲ့ပြရယုံဖြစ်ဖီဂျီကျွန်းနိုင်ငံလေးမှာပစိဖိတ်နိုင်ငံတွေအစည်းအဝေးကြီးလုပ်ပေးပြီးဆော်မွန်ကျွန်းနိုင်ငံမှာလည်းတန်ရုံဖွင့်ရေးစီစဉ်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့ဒီနေ့ဖီဂျီခီးစဉ်အတွင်းအာရှပစိဖိတ်18နိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးပွဲလက်ခံကျင်းပပေးကဆော်မွန်ကျွန်းနိုင်ငံမှာအမေရိကန်တန်ရုံပြန်ဖွင့်ဖို့အစီအစဉ်မှာကြေညာပေးဖို့ပြင်ဆင်ထားပါတယ်။အင်တာနက်ကတဆင့်လုံးမဲ့ဒီပစိဖိတ်နိုင်ငံများအစည်းအဝေးမှာဝန်ကြီးဘလင်ကန်အနေနဲ့ရာသီဥတုဖောက်ပြန်မှုကိုဗစ် -19 တိုက်ဖျက်ရေးဘေးအန္တရာယ်ဆိုင်ရာအကူအညီပေးရေး အနာဂတ်ဒီမိုကရေစီအားကောင်းရေးအာရှပစိဖိတ်ဒေသတွင်ညီညွတ်ရေးနဲ့တာယာဝါပြောရေးတွေကိုဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကယုံနိုင်ငံအနေနဲ့ဒီအာရှပစိဖိတ်ဒေသတွင်မဟာမိတ်ဖွဲ့မှုတွေတိုးမြှင့်လှုပ်ဆောင်လာခြင်းမှာအခုအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့မဟာမိတ်တည်ဆောက်မှုခီးစဉ်လည်းဖြစ်လာတာပါ။အခုဖီဂျီခီးစဉ်မတိုင်မီဝန်ကြီးဘလင်ကန်အနေနဲ့ဩစတြေးလျနိုင်ငံကိုသွားခဲ့ပြီး Quad လို့အထူးကခေါ်တဲ့အဖွဲ့မှာဩစတြေးလျ၊ဂျပန်၊အိန္ဒိယတို့နဲ့စီးဝေးကိုကျင်းပနေချိန်မှာဒီဒေတာတွေနိုင်ငံခြားရေးမူဝါဒဦးစားပေးမှုဆက်ရှိနေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကလည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျ။ Amnesty International နိုင်ငံတကာလူ့ခွင့်အဖွဲ့ကိုထိုင်းနိုင်ငံကနေနှင်ထုတ်ဖို့ရှိတယ်လို့ဝန်ကြီးချုပ်ယုံကဆိုပါတယ်။ AI နိုင်ငံတကာလူ့ခွင့်အဖွဲ့ဟာထိုင်းနိုင်ငံလုံခြုံရေးကိုထိပါနေပြီလို့ထိုင်းပြည်စနစ်ထောက်ခံသူတွေကစွပ်စွဲခဲ့တဲ့နောက်ဒီအဖွဲ့ကိုရှေ့ပတ်တဲ့အခုလိုနှင်ထုတ်ဖွဲ့ရှိတယ်လို့ထိုင်းဝန်ကြီးချုပ်ယုံဒူဝင်ကြီးဆက်ဆာကိုအန်ထဝန်းကပြောလိုက်တာပါ။AI လူခွင့်အဖွဲ့ကိုတိုက်ပြည်ကနေထုတ်ဖို့ဆက်ကျင်တောင်းဆိုတဲ့စာထဲမှာလူပေါင်း 1.2 သန်းအထိလက်မှတ်ထိုးထားပြီးနိုင်ငံတော်လုံခြုံရေးကောင်စီနဲ့ပြည်ထောင်စုဝန်ကြီးဌာနကိုတပတ်အတွင်းဆက်တင်ပြသွားမယ်လို့ထားဝင်ကြီးချုပ်ပရယုတ်ချန်အိုချာရဲ့ယုံတူဝင်ကြီးဆက်ဆာကိုကဆိုပါတယ်ထိုင်းနိုင်ငံမှာထွတ်မြတ်ထားတဲ့ဘုရင်စနစ်ကိုပြည်ပြင်ပြောင်းလဲဖို့တောင်းဆိုသူတွေကိုရာဇဝတ်မှုနဲ့တရားစွဲတာတွေရပ်တန့်ပေးဖို့ AI လို့တို့ကခေါ်တဲ့ပြည်ပြည်ဆိုင်ရာလူခွင့်အဖွဲ့ကတောင်းဆိုနေတယ်လို့ထိုင်းပြည်စနစ်ကိုပြင်းပြင်းထန်ထန်ထောက်ခံသူတွေကအကြောင်းပြပါတယ်။ AI ဖွဲ့အနေနဲ့ထိုင်းပြည်စနစ်ဖျက်လို့ဖျက်ဆီးလို့သူတွေကိုထောက်ခံတာကြောင့်နိုင်ငံတော်လုံခြုံရေးကိုထိခိုက်စေတယ်လို့လည်းဒုဝန်ကြီးဆက်ဆာကိုကဆက်ပြောပါရယ်ခင်ဗျ။ကိုဗစ်ရောဂါပိုးကူးစက်မှုတွေဟာဟောင်ကောင်မှာထိန်းချုပ်ထားတဲ့ကြားကနိုင်စင်ကူးစက်မှုစံချိန်တင်ခဲ့တယ်လို့အနောက်နိုင်ငံတချို့မှာတော့ရောဂါပိုးထိန်းချုပ်ရေးအတွက်ကန့်သတ်မှုတွေကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြည်ရဲ့ COVID-0 COVID လုံးဝမရှိမှုဝါဒနဲ့ကူးစက်များအိုမီခရွန်ကိုပြင်းပြင်းထန်ထန်ဆက်ထိန်းချုပ်ရေးရုန်းကန်နေရတဲ့ဟောင်ကောင်မှာဒီနေ့ပိုးတွေ့သူတွေ1510ဦးတွေ့ရှိလိုက်တာကြောင့်မနေ့ကတွေ့ခဲ့တဲ့1325ဦးထက်ဆက်မြင့်မားလာနေပါတယ်။ပြင်သစ်နိုင်ငံမှာတော့ကျန်နေတဲ့ COVID ထိန်းချုပ်မှုတွေကိုကားသမားတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ COVID ကန့်သတ်ချက်တွေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ကားအစီး900ပါရင်းနှီးဟာ Paris မြို့တော်ကိုဝင်ပေါက်3ခုကဝင်ဖို့ကြိုးပမ်းလာတာကိုပြင်သစ်ရဲကတားဆီးခဲ့ပါတယ်။အရင်တော့ရင်လန်းကျော်ဆိုင်ရာပြစ်မှုတွေနဲ့တံငွေတွေရိုက်ခဲ့ပါတယ်။ကနေဒါဘက်မှာတော့ COVID ကန့်သတ်ချက်တွေကိုကန့်ကွက်ဆန္ဒပြတဲ့ trucker မောင်းသူတွေ9ရက်ကြာအမေရိကန်နဲ့ဆက်တရားကြီးကိုပိတ်ဆန္ဒပြနေတာရပ်ဆိုင်းဖို့တရားရုံးကဒီနေ့အမိန့်ထုတ်လိုက်ပါတယ်။အမေရိကန်နဲ့ကနေဒါကြားကားသွားလာအများဆုံးဖြစ်တဲ့ဒီ ambassador တရားမှာဆန္ဒပြပိတ်ဆို့ထားတာရပ်ဆိုင်းထွက်ခွာပေးဖို့အချိန်ပေးတဲ့အနေနဲ့ဒေသစံတော်ချိန်ဒီနေ့ည9နာရီမှာဒီအမိန့်စတက်ဝင်မှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သတင်းနဲ့ကိုဝင်းမင်းတို့တင်ပြပေးကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နေပြည်တော်မှာချင်းပါတဲ့ပြည်ထောင်စုနှင့်ခန္ဓာဘက်ကသတင်းတပုတ်ကိုပြောပြချင်ပါတယ်။85နှစ်မြောက်စည်ရတုပြည်ထောင်စုနှင့်ခန္ဓာမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထာဝရငြိမ်းချမ်းရေးရရှိဖို့အတွက်မြန်မာငြိမ်းချမ်းရေးသမိုင်းမှာတစ်ခါမှမရှိဘူးတဲ့တစ်ဖက်သက်အပြစ်ခတ်ရဆဲထားကြောင်းနဲ့ကြိုတင်ကန့်သတ်ချက်မှထားတဲ့ဆွေးနွေးပွဲကိုဖိတ်ကြားထားပါတယ်။ဒီဖိတ်ကြားချက်ပေါ်မှာတော့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကဒီဖိတ်ခေါ်ချက်ဟာအဓိကဖက်ဒရယ်ရေးတောင်းဆိုတဲ့တိုင်းရင်းသားလက်နက်ကိုင်တွေအတွက်ဖြစ်ပြီးတော့ကျန်ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်တင်ကြောင်းထောက်ပြလိုက်ပါတယ်။ဒီသတင်းကိုတော့နေပြည်တော်ရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ခင်ဗျာ
။85နှစ်မြောက်စင်ရတုပြည်တော်စုနေအခမ်းအနားကိုနေပြည်တော်မှာကျင်းပခဲ့ပြီးမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုထည့်သွင်းပြောကြားပါတယ်။
ဒီလိုတဲ့ကပြည်ပခါပြချုပ်ငင်းရေးရေချီကြီးချက်ခံရတဲ့ခါဘရရင်ကြရေးကိစ္စနိုင်ရေးတို့တဲ့ဆက်ပဲကြရပါမယ်။ဒါတွေကိုဆောင်းတယ်ခုအစိုးရနဲ့တပ်မတော်နေနဲ့မြန်မာရင်ကြရေးဖြစ်စဉ်တစ်ပိုင်းမှာတစ်ခါမှရရှိရဘူးတဲ့လက်လျောကမ်းသတ်ချက်တစ်ခုကိုကျွန်တော်တို့ဆက်ပဲဖြတ်ပါမယ်။တစ်ကတော့တစ်ဖက်သက်ကြိခါတက်ခတ်မှုရဆိုင်ပေးခြင်းနဲ့နှစ်ကတော့ခါဘရရင်ကြရေးကိုဥတည်ပြီးကြိုတင်ကမ်းသတ်ချက်ပထားတဲ့ရင်းကြဲစင်တို့ပဲပြုလုပ်နိုင်ရေးကိုဖြည့်ကြားခြင်းပဲဖြစ်ပါလား
။တစ်ဖက်သက်အပြစ်ခတ်ရဆဲရေးကို2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကစပြီးယခုအချိန်ထိဆောင်ရွက်နေကြောင်းနဲ့ဒီလ6ရက်နေ့မှာလဲထာဝရငြိမ်းချမ်းရေးနဲ့စင်ရတုပြည်တော်စုနေအခမ်းအနားအတွက်ဖိတ်ခေါ်ခဲ့ကြောင်းထည့်သွင်းပြောကြားပါတယ်။စင်ရတုပြည်တော်စုနေအခမ်းအနားကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့ရေးထိုးသေးတဲ့အဖွဲ့၄ဖွဲ့တက်ရောက်ခဲ့တယ်လို့ကျန်သူတွေကိုဖိတ်ခေါ်ကြောင်းနဲ့အခုလိုဆက်လက်ပြောပါတယ်။
ဒီကနေ့အခမ်းအနားကိုလည်းအင်စီလက်မှတ်ရေးထိုးထားတဲ့တိုင်းတရတကအဖွဲ့စည်း9ဖွဲ့နဲ့အင်စီလက်မှတ်မရေးထိုးတွေ့ရသေးတဲ့တိုင်းတရတကအဖွဲ့စည်း၄ဖွဲ့တက်ရောက်နေရှိနေပါတယ်။ ဒီလိုတိုင်းရင်းသားပြည်သူလူထုအကျိုးကိုဥထိပ်ထားတဲ့အဖွဲ့အစည်းများအားလုံးပြည်တော်စုမြန်မာနိုင်ငံတော်အစိုးရကကျေးဇူးတင်ရှိပါတယ်။ကျွန်တော်တို့အားလုံးညီညာရေးပန်းနံကိုဆွေးနွေးညှိနှိုင်းအပြေချခြင်းဆိုတဲ့ဒီမူကြီးစီကျင့်စဉ်တဲ့အရေးဆက်သွားကြပါမယ်။ဆက်ဆံသူများအားလုံးပါဝင်နေဖို့လည်းဆက်မှပြီးခိတ်ခေါ်အပ်ပါတယ်။
ပြည်သူပါတီဥက္ကဋ္ဌဦးကုတ်ကိုကြီးကတော့ငင်းချဲရေးဆွေးနွေးပွဲဖိတ်ခေါ်တာကိုကြိုဆိုကြောင်းပြောပါတယ်ဆက်လက်ပြီးမြန်မာပြည်ရဲ့ငင်းချဲရေးဖြစ်စဉ်မှာရွေးဥတော်လိုင်းရဲ့ကာလမတိုင်ခင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတောင်းဆိုတာဟာအဓိကဖက်ဒရယ်အရေးဖြစ်ပြီးရွေးဥတော်လိုင်းရေးဟာဒီမိုကရေစီရေးဖြစ်ကြောင်းဒီအရေးနှစ်ခုကိုပူးတွဲဖြေရှင်းဖို့လိုအပ်ကြောင်းထောက်ပြပါတယ
်ဟိုနိုင်ငံရေးမှာကာလတစ်ခုနဲ့တစ်ခုမတူဘူးပေါ့နော်ဒီရွေးဥတော်လိုင်းရေးမတိုင်ခင်တုန်းကတော့အဓိကလက်နက်ကိုင်ဒီဘက်ကဆိုတာအပြေးဟိုအနေနဲ့ပဲရှိတယ်ပြည်ဦးရဲ့အခြေခံကတကယ်ကဖက်ဒရယ်ပဲ။ဝါရာကြီးရလက်နက်ကိုင်နဲ့မော်ဒီကွန်မြူနစ်ပါတီကပြောရရင်တော့အခုချိန်မှာလက်နက်ကိုင်ပြောချမှုရှိတယ်လို့ဖြစ်သွားတယ်။အဲ့တော့ရှိနေတဲ့တိုင်းရင်းသားအရေးအဝေးကဒဏ်လူညီများရေးဖက်ဒရယ်ရေးပေါ်မှာမူတည်ပြီးတော့ဖြစ်တယ်။ဆိုတော့နေဦးတော်လိုင်းရေးကကြတော့ဟိုအဓိကဒီမိုကရေစီရေးမဲဆန္ဒတွေအလဟတာဖြစ်သွားရဲ့ဖြစ်ပဲဖြစ်ခံရတယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ဖောက်ကွဲကြတာဖြစ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ကတွဲပြီးဖြည့်ရှင်ရမယ်လို့ရတယ်နောက်တစ်ခုကတော့အခုကာလမှာအီရိုတွေအပြင်ကိုဒီဇက်ပေါ်အတစ်တွေပေါ်တော့အဲ့တော့ဒီ player အတစ်တွေကိုကျွန်တော်တို့ဖယ်ပြီးစဉ်းစားလို့တော့မရဘူးအဲ့တော့သူတို့နဲ့ပတ်သက်တဲ့အကြောင်းရင်းကိုလည်းကျွန်တော်တို့ကဖြည့်ရှင်းမှာအခုဖြစ်နေတဲ့ဒီလက်နက်ကိုင်ပြစ်ပခါကြီးကျွန်တော်ဖြည့်ရှင်းနိုင်တယ်လို့ပြောပါတယ်
လက်ရှိအချိန်တွေမှာစစ်ကောင်စီနဲ့မျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေအကြားမှာပြည်ပခပြင်းထန်နေပေမဲ့ပြည်စုံဆွေးနွေးရေးကိုလမ်းဖွင့်ထားတဲ့ကြောင့်အခုလိုဆက်ပြောပါတယ
်ကျွန်တော်တို့ညင်တာကတော့နိုင်ငံရေးဆိုတာစကားပြောရမှာပဲဆိုတော့စကားပြောလို့အဆင်မပြေလို့လက်နက်ကင်ရအဲ့တော့လက်နက်ကင်ရင်းနဲ့တယောက်ကိုတယောက်အပြုတ်မတိုက်နိုင်ဘူးလို့ဆိုတော့ဖြစ်လာတဲ့အခါကျရင်စကားပြန်ပြောကြတာပေါ့နော်ဒါကြောင့်မလို့ဟိုအပိတ်ကြီးပြောတာတော့မပေါ့ဘူးဟိုလုံးဝတွဲဆုံဆွေးနွေးမှုကိုလက်မခံဘူးဆိုတာမျိုးကဒါလမ်းကိုအသေးပိတ်လိုက်တယ်ဖြစ်တယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ကဟိုထိတွေ့ဆက်ဆံမှုဆွေးနွေးမှုဆိုတာကတော့လမ်းဖွင့်ထားဖို့လိုတယ်။ပဋိပက္ခပြင်းထန်နေတဲ့အချိန်မှာအပြည့်မထွက်သေးဘူးဆိုရင်တော့မှတွဲဆုံဆွေးနွေးမှုလမ်းကြောင်းကတော့ရှိထားဖို့လိုအပ်တယ်လို့ပြောပါတယ
်။လာမယ့်တင်းငွေလေးနေ့မှာတော့ပြည်တော်စုတွေအခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထောက်ရငင်းချမ်းရေးအကျိုးဆွေးနွေးဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့သတင်းစကားတွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ခေါင်းဆောင်တွေစီကိုသယ်ယူပေးသွားဖို့ညှိနှိုင်းတာရှိနေပါတယ်။တက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တချို့ကတော့ကြည်တော်စုရဲ့အခမ်းအနားကိုတက်ရောက်ပြီးငင်းချမ်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ကြောင်းပြောဆိုထားတာရှိနေပါတယ
်။ကိုမိုးစောပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့နေပြည်တော်မှာလုံမဲ့ဒီငင်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တွေ့ဆုံမေးမြန်းချက်တစ်ခုကိုလည်းပြောပြကြပါမယ်။95နှစ်မြောက်စေရတုပြည်တော်စုနှင့်အခမ်းအနားနဲ့တူကျင်းပမဲ့ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲကိုစစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားတဲ့အဖွဲ့တွေကလွဲလို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောမရေးထိုးတဲ့အဖွဲ့တွေကိုပါဖိတ်ကြားထားပါတယ်ဒီလိုဖိတ်ကြားတာကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့လောက်တက်ရောက်ခဲ့ပြီးတော့တချို့ကြတော့ပြည်တော်စုနှင့်အခမ်းအနားကိုသာတက်ရောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်ဘူးလို့ပြောဆိုတာတွေရှိနေပါတယ်ဒီလ23ရက်နေ့နေပြီးတော့ MICC ခမ်းမမှာကျင်းပမဲ့ထာဝရငြိမ်းချမ်းရေးအကျိုးညီနိုင်ဆွေးနွေးပွဲရဲ့အစီအစဉ်တွေဘယ်လိုရှိသလဲဆိုတာကိုနေပြီးတော့မှရောက်ရှိနေတဲ့ VOA သတင်းတောက်ကိုမိုးစောကမေးမြန်းတဲ့အခါမှာရခိုင်ပြည်လွတ်မြောက်ရေးအဖွဲ့ ALP ရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းကအခုလိုဖြေကြားပါဗျာ။
ဟုတ်ကဲ့ဟိုစာကိုကြည့်လိုက်တဲ့အခါမှာတော့အကြီးကြီးပုံစံမျိုးလူတွေအနေနဲ့သွားကြတယ်ကျမတို့ဒီနေ့နတ်စကားပဲကတောင်းဝင်ရှိတဲ့ပုံစံတွေနဲ့ပြီးဆုံးပြီးတော့မှကျမတို့စကားပြောကြည့်လိုက်တဲ့အခါမှာပို့ဖို့ပါပါပါပဲအဓိကတော့ကျမတို့က MICC ဒီမှာတွေ့မယ်တွေ့တဲ့အခါမှာဆိုလို့ရှိရင်သူတို့ဘက်ကတင်ပြစရာတွေကိုကျမတို့ကိုပြောပြမယ်ပြောပြပြီးတော့ဒီမင်းစရာတွေရှိတယ်ပြောပြတွေရှိတာကိုလုံးဝလုံးဝပြောကြတာကျမတို့ရှော့ခွဲကြည့်လို့ဆိုလို့ရှိရင်လည်းဟိုတောင်းဝင်ကသူ့ရှော့ပိုင်ခွင့်မရှိဘူးအဲ့လိုမျိုးတက်လာကြတဲ့ပုံစံတွေဆိုလို့ရှိရင်လည်းပြဿနာမရှိဘူးပေါ့နော်သူတို့တွေကတော့ဒီမိခင်အဖွဲ့အစည်းကိုဒီကပြောတဲ့စကားတွေကိုသိကြပါမိပြားတယ်ရှိတယ်ဆိုလို့ဆိုလည်းအခမ်းအနားမှာပုံမှန်နေနေပဲမိကြပါဒါမျိုးတွေကိုလည်းကျမတို့ကိုရှင်းပြတာရှိပါတယ်ဆိုလို့ရှိရင်ကျမတို့ကတော့ဒီထိတ်စာရဲ့ခေါင်းစဉ်ကြီးကိုကြည့်ပြီးတော့မှဟိုအများကြီးအပြင်မှာပြတ်နေတဲ့ပုံစံမျိုးနဲ့စာကြည့်လို့ရှိရင်တော့ပို့ပေါ့ပါပါလက္ခဏာမျိုးတွေအများကြီးတွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ကျွန်မကျွန်တော်မင်းကဒီလိုပေါ့လေမင်းများကြည့်တဲ့အခါမှာဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရတယ်မှာဆိုရင်တချို့တွေကပြည်တော်စုတွေအခမ်းအနားကိုတက်တယ်ဒီနေ့ဆုံးမပွဲကိုတော့မတက်ရောက်ဘူးဆိုတဲ့ဟာမျိုးတွေလည်းပြောဆိုနေကြပါတယ်ဗျ။အဲဒါဆိုကျွန်မအခုရောက်ရှိနေတဲ့သူတွေထဲမှာဒီ73ရက်နေ့မှာကျင်းပမယ်ဒီလူကြီးဆုံးမပွဲမှာရောတက်ရောက်မဲ့အလားလာတွေကဘယ်လိုရှိနေပါလဲခင်ဗျ။ဟိုကျွန်တော်တို့ကတော့
ဒီပို့ဖို့ပေါ်ပါပုံတော့နင်းမယ်ဟိုကရိုးလေးပါပဲအဲ့လိုရိုးရိုးလေးပဲရှိကြတယ်ဆိုတော့ဒီဘက်မှာတော့ဟိုတက်ရှားမဲ့သဘောရှိတယ်တက်ရှားမိမယ်လို့တော့ကျွန်မထင်ပါတယ်ကိုမြန်ဆိုင်နဲ့ပုံစံမျိုးလို့ကြတော့ကျမတို့ကတော့မသိရပါဘူး။ကိုကြည့်ကြည့်ဖြစ်တယ်လို့လည်းမဟုတ်ပါဘူး။ဒီကပြောတဲ့စကားတွေရှိမှာဟိုကခုခက်ကပြန်လာပြောတာရှိမှာဒီလိုချင်းတစ်ခွက်ချင်းစီဆွေးနွေးကြတာရှိမှာပေါ့လေ။တစ်ခွက်ချင်းစီဆိုလို့ချင်းလည်းပြောကြဆိုကြမှာပေါ့လေ။တရားခွင့်နဲ့တရားခွင့်နဲ့မတူဘူး။မတူဘူးဆိုလို့ချင်းမတူတဲ့အပေါ်မှာကိုကဘယ်လိုပြောချင်လဲဘယ်လိုဆွေးနွေးချင်လဲဒါမျိုးတွေလည်းရှိတယ်ဆိုတာကျမသိရပါပေါ့။
ဟုတ်ကဲ့ကျွန်တော်အခုတဲရောက်လာတဲ့အဖွဲ့အစည်းကြီးဘယ်လိုရောက်ဒီလိုမျိုးပြောလို့များကြားမယ်ခင်ဗျာဒီကျောင်းသားတဲ့တိုင်းနေတယ်ရလေဟုတ်ကဲ့
မူပြတလားဆိုလို့ရှိရင်တော့ကျွန်တော်ကတော့အလုံးစုံတော့ပြည့်ဆက်တယ်ဆွဲလဲဆိုတာတော့မမှန်လာခဲ့ဘူးအဓိကကတော့ကျွန်တော်တို့အခွင့်ရှိရတယ်နောက်ပြီးလို့ရှိရင် can you can ready to see the KGB ရှိရတယ်နောက်ပြီးလို့ FCS ကရောက်တာရှိတယ်နောက်ဟိုဘက်ကရှိတယ်နောက်ပြီးလို့ရှိရင်ဒီ SSCP ကလည်းရောက်တာတွေ့ပါဟိုတချို့လူတွေကျနေတယ်မမမိနေတယ်လို့ရှိရတယ်။ဟိုတချို့လူတွေကလည်းလာနေစေဆိုတာနေပါတော့ပြရပါရဲ့သူတို့ကလာနေစေဆိုတာတော့ကျွန်မပြောပါခင်းနေမရှိပါဘူး
။နောက်ဆုံးမေးခွန်းတစ်ခုအနေနဲ့ပေါ့ဒီထောင်ရငင်းချိုင်းအကျိုးဆုံးမျိုးပွဲကိုတက်ရောက်လာတာဘယ်လိုမျှော်လင့်ချက်တွေဘယ်လိုယူရချက်တွေရှိလို့တက်ရောက်လာတယ်ခင်ဗျာပြောနိုင်မလားခင်ဗျာ
။အခုလို့ကျွန်မတို့ကအခမ်းအနားမှာကျွန်မတို့ပြောရမယ့်စကားတွေဆိုလို့ရှိရင်တော့ကျမတို့ညီညာရေးနဲ့ကျမတို့ကြားတယ် NCA ကိုကျမတို့လက်မှတ်ထိုးလိုက်တယ်။ဒီ NCA အချက်တွေပေါ်မှာလေကျမတို့ကတော့ဒီနေ့ဖြစ်အစီအစဉ်ဖြစ်နေသေးဖြစ်တယ်။ဒီစကားကိုလေကျမတို့ကတော့အဓိကလက်ကန်ထားပြီးလူတွေ့ရ။နောက်ပြီးလို့ချင်းကျမတို့ကဒီညီညာရေးကိုကြားတဲ့အခါမှာဒီကောင်းမွန်တဲ့နိုင်ငံတွေကဘယ်လိုရှိလဲ။ကောင်းမွန်တဲ့နိုင်ငံတွေပုံပေါ်လာနိုင်သလား။အဲ့ဒါတွေကိုလေကျမတို့ကဟိုအများကြီးအမြင်သဘောထားတွေကိုကျမတို့လေ့လာကြည့်ကြလို့လေ။နောက်ပြီးလို့ချင်းကျမတို့အဓိကအရေးကြီးတာကတော့ကျမတို့ပြောမှန်းနေတဲ့အမျိုးသားရပိုင်ခွင့်အမျိုးသားတစ်ရလုံးရဲ့ဟိုဒိုင်းတူခွင့်ရရရှိဖို့ကိုယ်ပိုင်အမျိုးသားတန်းတူရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရရှိဖို့အတွက်ဆိုတော့အတန်းတိုင်ဆုံးနီလန်ကောင်းတွေကိုလည်းကျမတို့ရှာကြံဖို့လုပ်ရတယ်။အဲဒီလန်ကျန်းတွေကိုရှာကြံပြီးခါတော့ကျမတို့ကဒီတိုင်းမှာကျမတို့ဆွေးနွေးနေဖို့လုပ်ရတယ်။ဆက်ပြီးတော့မှလည်းကျမတို့ပြောနေဖို့လုပ်ရတယ်။ဒါဟာကျမတို့ရဲ့အဓိကအလုပ်ကိုလည်းပြောချင်ပါတယ်။
ALB ရဲ့ဒုက္ခတော်စောမြရာဇာလင်းကိုကိုမိုးစောဆက်သွင်းမေးမြန်းခဲ့တာဖြစ်ပါတယ်။ကိုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီတဲကမှာအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့ချင်းပြည်နယ်ကကိုဝန်ဆောင်မိခင်တွေအကြောင်းကိုပြောပြထားပါတယ်။ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေဆိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Iron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပုံမှန်ရရမဲ့ကိုဝင်ဆောင်ကျန်းမာရေးစောင့်ရှောက်မှုတွေမရတာကြောင့်ဝေးကင်းစကလေးသေဆုံးတာနဲ့အာဟာရချို့တက်တာတွေညင်တက်လာနေပါတယ်ချင်းပြည်နယ်ကလက်နက်ကင်တိုက်ပွဲတွေအတွင်းကတောင်းနဲ့ချီတဲ့နေအိမ်ဆုံးခွာထွက်ပြေးရတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်ကရှာနဲ့ချီရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းထောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။မန်ကချင်းပြည်နယ်မင်းတပ်မျိုးသူတို့ပါ။ချင်းပြည်နယ်တိုက်ပွဲတွေကြောင့်မေလကလေးကမင်းတပ်နေအိမ်ကနေဆုံးခွာခဲ့ရတဲ့သူမဟာစစ်ဆောင်နေစဉ်ကာလအတွင်းမှာပဲကိုယ်ဝန်ရှိမှန်တည်ခဲ့ရပါတယ်။စစ်ဆောင်ရတဲ့အခက်အခဲနဲ့စိန်ခုံမှုမျိုးစုံကိုရင်ဆိုင်အန်တုပြီးမိုင်းတယောက်သူမရဲ့တဦးလေးကိုမွေးဖွားဖို့ကြိုးစားခဲ့ပါတယ်။စစ်တပ်ကဒေသခံကာကွယ်ရေးအဖွဲ့ကိုစစ်ကြောင်းထိုးလာတိုင်းမိုင်းဟာကိုယ်ဝန်ကြီးနဲ့တရားပီးတရားထွက်ပြေးရပါတယ်
။အဲဒီဆန်ကယ်ရှိတဲ့အချိန်မှာပုံပြီးစိုးရင်ရတာပေါ့တော်လန့်နေမှတော့မိုးရွာလက်ပြေးရတာပဲစစ်သားလာတယ်ဆိုတော့ပေမာပဲပြေးရသူတို့လာရဆိုတော့ပြေးရတာပဲလို့နော်လိုင်းဆောက်ကပါညာဆိုတော့နည်းနည်းဟောစီဒါပေမဲ့
စင်ကင်းနဲ့ပဲပြေးရတာဆိုကိုယ်နဲ့ဆိုရတဲ့အကြအကြီးမလျှောက်နိုင်ဘူးလေနော်စစ်ပွဲရဲ့ကြားမှာလုံခြုံမှုအတွက်ကိုယ်ဝင်လွေထားရတဲ့ကိုလာအတွင်းသူ့ဘဏ္ဍာရလောက်တောင်ပြေးခဲ့ရမှာမမှတ်မိတော့ပါဘူးသူနေရတဲ့ရွာမှာကျမ်းမာရေးဝန်ထမ်းမရှိလို့မိုင်း30လောက်ဝေးနေရာကိုတွားပြီးကိုယ်ဝင်ပြရတာမျိုးလို့စင်ကုန်မှုတွေလည်းရှိခဲ့တာပါကိုယ်ဝင်ဆောင်မိခင်တွေမှာကလေးအနေထားနဲ ော့မရိုက်ခဲ့ရပြန်ပါဘူး။ကိုဝင်ရှိမှန်စားတိကလေးကဂယူဆိုင်ခဲ့ပြီးမဲ့ဆစ်ရှောင်းနေရသူမအစားအသောက်ဆင်းရတာဆေးဝါးတွေလုံလောက်အောင်မဝယ်နိုင်တဲ့လမ်းကျန်းဆိုင်ခဲ့စည်းရာတွေကိုရှောင်လွှဲလို့မရခဲ့ပါဘူး။ချင်းပြည်နယ်ဟာဒေါတောင်ထူထပ်တဲ့တာမော်ဒေသဖြစ်ပြီးလမ်းပန်းဆက်သွယ်ရေးကခက်ခဲလာပါတယ်။မိုင်းကလေးမွေးမှုဘိုင်းနာရဲ့နေမှာတော့တိုက်နယ်စည်းရုံကိုကားနဲ့သွားခဲ့ပါတယ်။အဲ့ဒီလိုသွားနေရင်လမ်းမတွင်ခလေးကခြေထောက်ဆထွက်လာတာကြောင့်တိုက်နယ်စည်းရုံထိမသွားနိုင်တော့ပဲရွာမှာရှိတဲ့သားဖွားဆရာမနဲ့တော့မွေးဖို့ပြန်လှည့်လာခဲ့ပါတယ်။ခလေးကလမ်းမကြာသွားတယ်လို့ခေါင်းကမချွတ်လာနိုင်ပဲမိဖွားချင်းကြာခဲ့တာကြောင့်မွေးပြီးမကြခင်ဆုံးသွားခဲ့ရပါတယ်
။ဒီအာနာတင်းကမဖြစ်ဘူးဆိုရင်ခလေးကတော့အဲ့လိုမဖြစ်ဘူးလေ။ဒီချကိုဟာနဲ့ကိုလည်းဒီစုမယ်ပေါ့နော်။ชาชาช่องมีไปเลยยายติชาโกวันเนโอจีเนอะอินเนาะเอลูผิดเสียจองมชิโอเลยคอยมวยอยู่เนาะลงว่าคลีเอลูผิดเสียจองมชิโ
อทีโลสิเป้ช่องเองอักแคမျိုးส่งจาวคลีซ้องชုံยารากาไมตี่ยวเตยรอไม่หอบบ่าวสิผิดนี่เยเดต้าโมซีนทีจาไม่กောက်อยู่นายเมแม้คุณละอะตวยมาคลี6ยาวละหามวยพวาบี้นับไปตีซ้องตวายเลยโลเมนจัดမျိုးจ๊ะมายีคอมมิตี้กาตียาบาเดကိုဝန်ဆောင်တွေဟာအာဟာရမပြည့်ဝတာ၊ဆေးဝါးမရတာ၊ကျွမ်းကျင်သူနဲ့မမွေးဖွားရလို့အပြင်အသက်18နှစ်မကျန်ခင်မှာကိုဝန်ဆောင်တဲ့သူတွေလည်းများလာတာကြောင့်မွေးဖွားပြီးကလေးသေးဆုံးတာတွေမြင့်ကျလာပါတယ်။ချင်းပြည်နယ်မှာလက်နက်ကင်ခုခံတော်လှန်စစ်တွေဟာ2021ခုနှစ်ဧပြီလနောက်ဆုံးပတ်ကစတင်လာခဲ့ပါတယ်။မင်းတပ်မျိုးမျိုးပေါ်၄ရက်ကွက်အပအဝင်လူဦးရေ3000ကျော်လောက်ဟာစစ်ရှောင်နေရပြီးအဲ့ဒီထဲမှာကိုဝန်ဆောင်900ဝန်းကျင်ရှိပါတယ်။စစ်ရှောင်တွေဟာတနီယာမှာကြကြာနေလို့မရပဲရွှေ့ပြောင်းနေရတာကြောင့်ကိုဝန်ဆောင်စင်းအတိအကျတော့ကောက်ယူလို့မရပါဘူး။မင်းတပ်မျိုးကျမ်းမာရေးကော်မတီအကျဉ်းမှုနောက်ထပ်ရောင်းက
ကျွန်တော်တို့မှဒီနေခံကြွယ်စည်းကိုလည်းအချိန်ကြီးမထိုးပေးနိုင်ဘူးပြောရရင်လူရှိရယ်စိတ်မရှိဘူးဒီတန်ထားစည်းကိုလည်းကျွန်တော်တို့မပေးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့အရင်တော့ကျွန်တော်တို့ကဒီဝန်ကြီးဌာနကကျွန်တော်တို့ကိုဒီတန်ထားစည်းတွေဆိုရင်ကျွန်တော်တို့ကိုခြံချပြီးတာပေါ့နော်ခမဲ့ပေါ့နော် FOC ပြီးတဲ့စီးရီးဖြစ်တယ်ဒါပေမဲ့ကျမတို့မီဒီယံတက်စောတလုံးကိုဝယ်မယ်ဆိုရင်အခုချိန်ဆို3000ကျော်တယ်အဲ့ဒီချိန်ကျတော့ကျမတို့ကတို့တို့ကလည်းဝယ်ဖို့အဆင်မပြေဘူးကျမတို့ကလည်းလမ်းကြောင်းကအဆင်မပြေတော့ကျမတို့ဓာတ်တွေပေးနိုင်ဖို့လည်းအခက်အခဲရှိရယ်ကိုဝန်ဆောင်အားကြီးတွေလည်းကျမတို့အပြေအဝမပေးနိုင်ဘူ
းသူကစေဘေးရှောင်စခန်းတွေကိုထောက်ပံ့ပေးသူတွေအနေနဲ့ကိုဝန်ဆောင်အားကြီးတွေကိုထောက်ပံ့ပေးဖို့ကိုလည်းတောင်းဆိုထားပါတယ
်ဒီချိန်နိုင်နေဆိုရင်ဒီစစ်ဆောင်စခန်းကလူကြီးကိုဒီထပ်ပေးရလို့ရလေကိုဝန်ဆောင်အားကြီးလေးထပ်ပေးဖို့ကျမတို့အဲ့ဒါပဲဆိုလို့ချင်တယ်ဘာဖြစ်လို့ဆိုတော့ဒီအခုကျမတို့ကလည်းဒီကနေ့အခုကျမတို့ဆက်ဆက်ရှိတဲ့နေရာနဲ့ဆိုတိတ်မဝေးဘူးလေကျမအခုနေရရွာကိုဆင်းတယ်အဲ့လိုမျိုးဆိုတော့အချိန်ကြီးကျမတို့ဒီပြေးလွှားနေရတဲ့အချိန်မှာလေဟိုကိုဝန်မှမှုရဆိုင်ကဲမစည်းနဲ့အဲဘာညာအဲ့လိုမျိုးကျမတို့မှပြောလို့မရဘူးအခုချိန်တူတူကိုကိုထပ်ပေးနေရတဲ့အချိန်မှာလေ
နောက်ထပ်ရအောင်လို့မင်းတပ်မျိုးနဲ့ကျမကြီးကော်မတီမှာရှိရဆရာဝန်နဲ့တူနာပြုရာ CDM ကျမကြီးဝန်ထမ်းတွေဖြစ်ကြပါတယ်သူတို့က volunteer အနေနဲ့မင်းတရဲ့စစ်ဆောင်80ရာခိုင်နှုန်းလောက်ကိုကျန်းမာရေးဆောင်ရှားမှုပေးနိုင်ကြပါတယ်။ဒါပေမဲ့သူတို့မှာလူနာကိုပေးဖို့ဆေးနဲ့ဆေးပစ္စည်းကမရှိပါဘူး။ကုသပေးတဲ့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်ကစစ်ဆောင်နေကြရသူတွေပဲဖြစ်ပါတယ်။အစားကသူမရဲ့ခုနှစ်ယောက်မြောက်ကိုယ်ဝန်ကိုလွယ်ထားပြီးမိဖွားဖို့အတွက်နေစဉ်ပူပန်နေရသူပါ။ရှိမှကလေးပြက်ကြဖို့တလို့အဖက်ကျင်ခဲ့တဲ့ကလေးနှစ်ယောက်ဟာလည်းဉာဏ်ရည်မတန်ဆွမ်းတာနဲ့အယိုးပြော့ယောဂါဖြစ်နေသူတွေပါခဲ့ပါဗျ။နောက်ဆုံးမွေးမဲ့ကလေးမှာအရင်ကလေးတွေလိုဖြစ်မှာကိုစိုးရိမ်နေတယ်လို့သူ့မိဖွားကံကြီးရွာရဲကိုစစ်သားတွေဝင်လာမှာကိုလည်းပူပန်နေရသူပါ။သူက
ဝါဦးချုပ်မှန်ပါဆိုကြ
။ယောက်ျားကအရင်ကဝါဦးဆိုင်ပြီးရှာစားလို့ရတော့စားရေးတောက်ရေးမပူရဘူးပေါ့။အခုကဘာလုံးမှလည်းမလုပ်ရတော့စားရေးလည်းခတ်တယ်။အဲ့လိုဆိုတော့ကိုဝင်အတွက်စိတ်ပူတယ
်အစတာကဝင်ငွေမရှိတဲ့ဂျာကကလေးတွေကိုကျွေးမွေးဖို့မနေရုံးကန်နေရတာကြောင့်ကိုဝင်ဆောင်ချိန်မှာအစားကိုဝါလင်အောင်သူမစားနိုင်ပါဘူးသူ့လိုကိုဝင်ဆောင်နေအတွက်အရင်အရသာအစိုးရလက်ထက်ကဖွင့်ပြမှုနေတဲ့ဒေသတွေဖြစ်တဲ့နာကချင်းရခိုင်ကရင် တရားရှမ်းနဲ့အေရဝတီတိုင်းတွေမှာကိုဝန်ဆောင်ရင်ကနေအသက်နှစ်နှစ်အောက်အထိကလေးတွေအတွက်ထောက်ပံ့ကြေးပေးခဲ့ပါတယ်။အဲ့ဒီထောက်ပံ့ကြေးကိုလူမှုဝန်ထမ်းဦးစီးဌာနကပေးတာဖြစ်ပြီးတစ်လတစ်ထောင်ခွဲနဲ့၃လကိုတစ်ချိန်ထောက်ပံ့တာဖြစ်ပါတယ်။အက်စတာကတော့အဲ့ဒီထောက်ပံ့မှုမျိုးကိုအရင်ကလည်းမရခဲ့သလိုအခုလည်းမရဘူးလို့ပြောပါတယ်။အစင်မပြေမှုများစွာကြားကကိုဝန်ဆောင်အက်စတာကတော့သူတို့ရွာကိုစစ်တပ်ကအချင်းမြွေတိုက်ပွဲကနေဆုတ်လာနေတာကြောင့်အချုပ်ပြင်းပြီးပြေးဖို့ပြင်နာရပါတယ်။ဒီလိုစစ်ရှောင်းကုံဝန်ဆောင်တွေစိတ်ဖိစီးနေရတာကြောင့်ကျမ်းမာရေးဝန်ထမ်းနောင်တိရောင်ကတော့စိုးရိမ်နေပါတယ
်။စစ်ရှောင်းနေရတဲ့ကုံဝန်ဆောင်တွေမှာတော့ကြည်ရတာတော့ NFT ကတော့အရင်တက်နေရတာများတယ်ပေါ့နော်။ပြီးတော့ဒီတခုစိုးရိမ်ရတာတော့အဟာရမကြည့်မှာတော့စိုးရိမ်ရတာပေါ့အဲ့ဒီအပိုင်းတော့ရှိတယ်ကျမတို့ကလည်းဟိုဟာတွေလည်းမပေးနိုင်ဘူးတို့ကလည်းအဟာရမှတာတင့်တင့်အောင်တို့လည်းမစားနိုင်ဘူးပေါ့နော်ဆန်ဆန်ဆန်နေနေတယ်တို့မစားတောင်းနိုင်တဲ့အချိန်ကျတော့အဟာရမကြည့်မှာကိုတော့ကျမတို့တော်တော်စိုးရိမ်ရတဲ့အနေအထားရှိနေတယ်ပုံဆောင်ခရရမိခင်ကအဟာရမရှိတော့ပုံဆောင်အဟာရမှမကြည့်ချေတော့မွေးပြီးမိခင်ကလည်းအဟာရမထက်မကြည့်ဘူးဆိုတော့ဒီကလေးကတော့တိတ်ထားတယ်ဟိုဟာပေါ့အဲပုံမဲ့ပေါ့ကွာညံ့မဲ့ပေါ့ဒီလိုမျိုးတော့ဖြစ်မှာလေညာရရဆပေါ့လေကျမတို့ကတော့ဘာမှဒီအဟာရပိုင်းနဲ့ပတ်သက်လာရဲဆိုတော့ဒီမြင်ကြတော့တော်တော်အလားလာတော့မရှိဘူ
းချင်းပြည်နယ်မှာနေမြေမငြိမ်းချမ်းတာကြောင့်ပတ်စံရှိရင်တော့လိုအပ်တဲ့ဆေးဝါးနဲ့စားစရာတွေမဝယ်နိုင်ကြပါဘူးဆေးနဲ့ဆေးပစ္စည်းအတွက်အလှရှင်ရှိရင်တော့မှစစ်ကောင်စီကလည်းဖမ်းဆီးနေရကြောင်းတည်ပေးခြင်းနဲ့သူမရှိဘူးလို့နောင်ကြည့်ရောင်ကပြောပါတယ
်ဒီစစ်ကောင်စီကဆိုတော့သူကနန်းစီတီအမ်ပေါ့နော်အဲဒီအချိန်ကျတော့နန်းသမားတွေဒီတေချာတာကတော့မြန်မာမျိုးပေါ်တော့မှကာမမလုံးနိုင်ပြီးပြထားတယ်ကျမတို့ CDM ဆက်မယုံဝန်ထမ်းနေတာဆစ်ဆောင်ပြီးခမကျမတို့ရောက်တဲ့ကျေးရွာမှာကျမတို့ medical ကားပါဘူးကျမတို့တန်းထိုင်နေနေကျမတို့အတန်းထိုင်ဆုံးချူစားတာပါအဲသူတို့ပြင်တော့ NGO တွေနဲ့ကျမတို့စီကိုဝန်လာမယ်ဆိုတော့ပုံမှန်အခက်အခဲရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီဟိုကသူတို့ဒီ NGO INGO ရဲ့သဘောတဘာဝညီမလေးလေးတည်ရတိုင်းလေဆစ်အနာရှင်ရဲ့တော်လကောင်းဘလို့ပဲဖြစ်ဖြစ်ဒီအဆိုးရနဲ့သူတို့ဒီလုံးဝချိတ်ဆက်ပြီးမှအလုပ်လုပ်ရတဲ့အချိန်ကြတော့လေပုံမှန်တော့သူတို့ဒီလုတ်တော့လုတ်ကောင်းလုတ်ထိုင်ပါလိမ့်မယ်တုတ်ပင်တော်ညာလဲအဖန်တကယ်ကျမတို့ဒေတာဒီအနေထားရပေါ့နော်ကျမတို့ကြီးလက်အထိတော့ရောက်နိုင်မယ်မဖြစ်လို့ရှင
့်မင်းကျမ်းမြို့နယ်ကျမ်းမာရေးကော်မတီက CDM ကျမ်းမာရေးဝန်ထမ်းတွေကတော့လူနာတွေအတွက်လိုအပ်တဲ့ဆေးတွေရဖို့မျှော်လင့်နေကြပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းဖွင့်ပြမှုနောက်ကျတဲ့ဒေတာမှာဆစ်ဆောင်ရတဲ့အတွေ့အကြုံဆိုးတွေကြားကတားဆုံးမိခင်မိုင်ကတော့
ဒီနိုင်ငံမှာတော့နေချင်းစစ်တောင်မရှိတော့လည်းမဆောင်ချင်တော့ဘာကြည့်တယ်နဲ့လည်းမဆောင်ချင်တော့ရွာရီမှာလည်းအေးစီစီနေလို့မရတော့ဘူးလေခုကတော့တောက်လျှောက်တို့ကထဲ့နေတော့တာဆိုတော့အဲ့ဒီစိတ်ပူလာတဲ့စိတ်သာရောခါပဲဖြစ်တော့မှာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ8:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒို့အတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies App ကို Download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အခုတမောင်တန်းတင်ဆက်ပေးတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဖိနေရန်တရားရဲနဲ့လက်နက်ကိုင်တပ်ဖွဲ့တွေဟာဒီမိုကရေစီလူ့အခွင့်အရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်နေတာပါ။ဒီရဲတပ်အတွင်းမှာပဲအမေရိကန်နိုင်ငံမင်းနီဆိုးတာဖိနေမင်းနီယားပလစ်မြို့မှာရဲတပ်ဖွဲ့ကိုကန့်ကွက်ဆန္ဒပြပွဲတွေပြန်ပြီးတော့ဖြစ်လာခဲ့ပါတယ်။ဒီပိုင်းထဲမှာပဲရဲတပ်ဖွဲ့ဖြတ်သိမ်းရေးကိုတချို့ကတောင်းဆိုလာကြပါတယ်။ ဒီလိုတောင်းဆိုတာတွေရဲ့အယူဆကဘာပါလဲလူဖွဲ့စည်းလုံခြုံရေးအတွက်ဘာနဲ့အစားထိုးမှာပါလဲဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာကနေဒါနိုင်ငံတိုရွန်တိုမြို့ York University ကပါရာဂူဘွဲ့ကျောင်းသားကိုကိုထက်မင်းလွင်နဲ့ဦးတမောင်သန်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကျွန်တော်တို့ကနေ့အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကတော့ရဲနဲ့လက်နက်ကိုက်တပ်ဖွဲ့တွေပေါ်မှာအမုန်းပေါ့အဲ့ဒီအမုန်းကိုကမ္ဘာတဝန်းမှာဘယ်လိုပြန်ပြီးရင်ဆိုင်နေကြတယ်ဖြစ်ရှင်းနေကြတယ်ဆိုတဲ့အကြောင်းလေးဖြစ်ပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့ York University ကပါရဂူဝဲအစီအစဉ်မှာပညာသင်ကြားနေတဲ့ကျောင်းသားကိုထက်မင်းတွေဖြစ်ပါတယ်ဆိုတော့ကိုထက်မင်းတွေရဲနဲ့စစ်တပ်ရဲ့ရဲစက်မှုမျိုးကိုလည်းဒီတစ်နှစ်အတွင်းမှာမြန်မာပြည်သူတွေကြုံတွေ့လာခဲ့ရပါတယ်အရင်တုန်းကတော့ကျွန်တော်တို့နေဇက်ဒေတာတွေမှာကြုံတွေ့ကြရတာပေါ့လေအခုတော့တနိုင်ငံလုံးအတိုင်းအတာဒီကြုံတွေ့ရတာမျိုးဖြစ်နေပါတယ်ရဲနဲ့စစ်တပ်ပေါ်မှာတမိုင်းမှာအမုန်းတီးဆုံးလို့အငင်းပွားပွဲပြောနိုင်တဲ့ကာလပတ်ကိုလည်းမြန်မာနိုင်ငံကဖြတ်တန်းနေရပါတယ်ဒါပေမဲ့ဒီခံစားချက်ကမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ပါဘူးလက်နက်ကိုက်တပ်ဖွဲ့တွေနဲ့ရင်ဆိုင်ရတဲ့ပြည်သူတွေနော်တချို့နိုင်ငံတွေမှာစစ်တပ်ပါတယ်တချို့နိုင်ငံတွေမှာစစ်တပ်မပါနော်ဟိုအမေရိကန်နိုင်ငံမှာဆိုလို့ရှိရင်လည်းရဲတပ်ဖွဲ့ကိုရမုံငွေဖြတ်ဖို့ဖြတ်သိမ်းမှုဒါတွေတောင်းဆိုလာကြတယ်တွေကိုလည်းကျွန်တော်တို့ကြားလာရပါတယ်။နော်အထူးသဖြင့်ကျွန်တော်တို့2020နော်မေလမှာမင်းဒီဆိုဒါပြည်နယ်ကမင်းနီယားပိုလစ်မြို့မှာဂျော့ဂျ်ဖရိုက်ဆိုတဲ့သူကိုဖမ်းဆီးပြီးတော့ရဲကဂျော့ဂျ်ဖရိုက်ကိုလဲနေတာကိုလဲပင်းရဲ့ဟိုပေါ်မှာဒုမြထောက်ထားတယ်ကုမ္ပဏီတော့ထောက်ထားပြီးတော့ဂျော့ဂျ်ဖရိုက်သိဆုံးသွားခဲ့ပါနော်ဒါနဲ့ပတ်သက်ပြီးအမေရိကန်မှာလူမျိုးရေးခွဲခြားမှုနဲ့ဆက်နွယ်ပြီးတော့ရဲဖိနှိပ်မှုတွေကိုဆန္ဒပြပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ George Floyd သေသွားခဲ့တဲ့အမှာတာဝန်ရှိဆုံးလူစားတဲ့ရဲရရှိခြောက်ပင်ကို22နှစ်ခွဲပြစ်ချပြီးပါပြီ။ဒါနဲ့မကဘူးသူနဲ့အဲ့ဒီအခွဲမှာပါခဲ့တဲ့အခြားရရှိ၃ယောက်အပါအဝင်သူတို့ကိုလည်း Federal ဆိုအနေမှာ George Floyd ရဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်မှုနဲ့ကျွန်တော်တို့တရားစွဲထားခဲ့ပါတယ်။အဲ့တော့တရားသူကြီးအဆုံးဖြတ်တဲ့အခါမှာလည်းဒီရဲရရှိတွေဟာချောပင်ဟာနော်သူ့အပေါ်မှာထားရှိတဲ့ဤသူလူလူရဲ့ယုံကြည်မှုနဲ့လုတ်ပိုင်ခွင့်အာဏာကိုမတရားသုံးစွဲခဲ့တယ်ဆိုတော့ဟာကိုတွေ့ရှိတဲ့အတွက်ကြောင့်ဒီလိုပြစ်ပေးတာလို့ဒီပြောခဲ့ပါတယ်ဒါအပြင်ရက်စက်မှုတွေကိုလည်းသူကပြသခဲ့တယ်ဆိုတော့ဆုံးဖြတ်ချက်ကအဲ့ဒီပုံမှာအခြေခံခဲ့တယ်လို့ဒါရှင်းပြခဲ့ပါတယ်ဒီလိုရဲတပ်ဖွဲ့တွေကိုဖိနှိပ်မှုရန်ရာပဲဖြစ်တယ်ဟိုဂျမုံငွေတွေဖြတ်တော့ပါတောင်းဆိုကြတဲ့လှုပ်ရှားမှုကြီးဖြစ်လာတယ်အဲ့ဒီလှုပ်ရှားမှုရဲ့သဘောတဘာဝလေးကိုဂျမင်းတွေရှင်းပြပြောခင
်ဗျဟုတ်ကဲ့ပါဆရာအာကျွန်တော်ဖိတ်တဲ့အတွက်ကျေးဇူးတင်ပါတယ်ဒီဖြစ်နေတဲ့ဖြစ်စဉ်ကတော့ကျွန်တော်တို့ abolition movement လို့ခေါ်ပါတယ်အဲ့တော့ဖြတ်သိမ်းရေးလှုပ်ရှားမှုပါအစရတာကတော့လူမဲတွေကိုကျွန်အနေနဲ့ပြုတ်တဲ့ဒီကျွန်စနစ်ကိုဖြတ်သိမ်းရေးကိုစပြီးတော့လုတ်တဲ့ movement ပေါ့အဲ့ဒါကိုဖြတ်သိမ်းရေးလှုပ်ရှားမှုလို့ခေါ်တာပေါ့ဒီကနေ့မှာတော့ abolition ဖြတ်သိမ်းရေးလို့ပြောရင်အခုကျွန်တော်ရောက်နေတဲ့ဒီ US Canada မှာကတော့သူကရဲကိုဖြတ်သိမ်းရမယ်အဲ့တော့ရဲကဂျွန်စနစ်ကနေမပေါက်ဖွားလာတဲ့စနစ်ဖြစ်တယ်တနည်းပြောရင် America Canada မှာရှိတဲ့ policing ရဲလုပ်ငန်းဟာဂျွန်စနစ်ရဲ့ဒီစိုးမွေတွေအကုန်လုံးကိုယူဆောင်လာတဲ့တပ်ဆိုးရှေတွေတဲ့စနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကြောင့်မို့လို့ဒီဂျွန်စနစ်ဖြတ်သိမ်းရေးလို့ပြောတဲ့အခါမှာအခုဂျွန်စနစ်ရေလို့မရှိတော့ပေမဲ့ဆက်ရှိနေသေးတဲ့ရဲစနစ်ကိုလည်းဖြတ်ကိုဖြတ်သိမ်းပြရမယ်ဆိုရဲလှုပ်ရှားမှုပေါ့နော
်ဟုတ်ကဲ့ဒီအမေရိကန်ကိုပထမဦးဆုံးရောက်တဲ့ခီးစဉ်မှာကျွန်တော်ဆီယတ်တယ်မြို့ကိုသွားပြီးမိတ်ဆွေတယောက်စီမှာသွားလေတယ်အပတ်စဉ်ထုတ်သတင်းစာမှာအဲ့ဒီကြောင့်လောက်တဲ့လူတယောက်ကတင်ပြပါတယ်တနားရီလောက်ကြာမယ်ကျွန်တော်သူ့အိမ်ကနေဖြတ်ပါကျွန်တော်တို့မထွက်ခင်ကသူကအိမ်ကိုစိတ်တုံနေတဲ့လေကားထောင်ပြီးကျွန်တော်တို့ပြန်လာတဲ့အခါကျတော့ရဲနှစ်ယောက်ကိုတွေ့ရပါတယ်သူ့အိမ်မှာစောင့်တယ်အဲ့တော့ရဲကပြောတယ်အပေါ်တပ်ပရင်းပေါက်ကြီးနားမှာလေကားကြီးထောင်ပြီးတော့မင်းဒီတိုင်းသွားတဲ့အတွက်ကြောင့်မလို့ငါတို့ဒီနေရာမှာစောင့်နေတာတနားကြီးကြော်မင်းအိမ်ထဲကိုအရင်ကစစ်ဆေးကြည့်ပါစစ်ဆေးကြည့်ပါလေဘာမှမဖြစ်ပါဘူးအဲ့တော့မှရဲတွေကအေးကောင်းပြီနောက်တစ်ခါတော့ဒီလိုမလုပ်ပါနဲ့ကွာဆိုပြီးတော့သူ့ကိုကြောက်သွားပြီးရဲတွေကပြန်သွားကြတာတွေ့ရပါတယ်ဒါပေမဲ့ New York Times တွင်စာကြီးမှာရေးတဲ့ဆောင်းပါးတစ်ပုဒ်မှာတော့တကယ်တမ်းရဲကလူဆိုးတခိုးတွေကိုဖမ်းလာတယ်ပေါ့နော်ရဲဆိုတာလူဆိုးတခိုးဓမြတွေနော်လူသားသမားတွေကိုဖမ်းဆီးတဲ့လူလို့ကျွန်တော်တို့ကဒါတစ်ကမ္ဘာလုံးမှာလည်းဒီလိုပဲနားလည်ကြသို့တော့လည်းအဲ့ဒီတာဝန်တွေကဘယ်လောက်မများလာဘူးလို့နော်အဲ့ဒီဆောင်းပါးရှင်ကဆိုတော့လို့ဖတ်ဖူးပါဆိုတော့ဟိုတမင်းတွင်တို့လေလာကြည့်တဲ့အခါမှာဘယ်လိုတွေ့ရ
လူဖွဲ့စည်းမှာအပိုင်းဝိုင်းမှာတကယ်တမ်းရဲလိုတဲ့ပမာဏရဲလိုတဲ့ကိစ္စအလွန်နှဲတယ်ကြာအဲတကယ်တမ်းလူဖွဲ့စည်းမှာရဲကနေပြီးတော့မှဖမ်းပြီးတော့ထောင်မှာထောင်သွင်းအကျဉ်းချတဲ့အပြစ်ပေးတဲ့လူတွေအကုန်လုံးကကြိလိုက်မယ်ဆိုလို့ရှိရင်ဒီတင်းတင်းဖွဲ့ဖွဲ့အမှုလေးတွေပေါ့ဥပမာဆိုလို့ရှိရင်အိမ်ရှိမှာအမိုက်ပုံးမှာအမိုက်ပုံးအဖုံးကိုလှတ်ထားမိတာဆိုတာမျိုးနဲ့လူမဲ့မျိုးပြီးတွေဖမ်းခါတယ်တခါဆေးကြောက်ကိုတရားဝင်ကနေဒါမှမလုခင်ကဆိုလို့ရှိရင်ဆေးကြောက်ကလေးနည်းနည်းရှိတာနဲ့လူမဲတွေကဖမ်းခါတယ်ထောင်သွင်းအကျဉ်းချခါတယ်လူပြူကြတော့ तू ကလူပြူရဲကမရှိဘူးအဲ့တော့ဆရာဘယ်လိုဖြစ်နေတယ်လဲဆိုတော့ US ကနေဒါမှဖြစ်နေတဲ့ပုံစံကရဲကလူရန်စားတတ်တတ်ဖြစ်အဖြူတွေပေါ့ရဲကပြစ်မှုကိုရှာတဲ့အခါမှာလည်းပဲဒီလူဖွဲ့စည်းမှာရှိပြီးသားဖြစ်နေတဲ့စနစ်အနေနဲ့ကိုရှိနေတဲ့ဒီလူမျိုးရေးခွဲခြားမှုပေါ့လူမဲတွေနဲ့ဒီအသားရောင်ရှိတဲ့လူတွေပေါ့ဒါမျိုးကိုဟိုရှာပြီးတဲ့အခါကျတော့လှုပ်တဲ့အခါကျတော့အဲဒါကြောင့်မို့လို့ဒီစနစ်ကိုဖြတ်သိမ်းပြရမယ်ပေါ့အဲဒီမှာအရေးကြီးတာဘာလဲဆိုတော့ရဲဖြတ်သိမ်းနေဆိုတာအနှုတ်သဘောဘက်ကပြောတာမဟုတ်ဘူးအပေါင်းသဘောကပြောပြီးတဲ့အခါကျတော့ဒီလူဖွဲ့စည်းကိုပါယာဝါပြောတယ်ရာဇဝမှုကင်းစင်တဲ့လူဖွဲ့စည်းဖြစ်ဖို့ဆိုလို့ရှိရဲ့အဲ့ဒီရဲမှာတုံးတဲ့ငွေတွေအများကြီးကိုဒီဘက်ကိုရွှေ့သုံးမှုလို့ရပေါ့
ဘတ်ဂျက်သဘောရကြည့်ရင်ဘယ်လိုရှိ
တည်တည်ချာချာကိုပဲထောက်ပြပြီးတော့ဝေဖန်နေကြတာပေါ့နော်ဆရာဥပမာတိုရန်တိုမြို့မှာဆိုလို့ရှိရင်ဒီရဲအတွက်ကိုတုံးတဲ့ငွေက 1.2 ဘီလီယံရှိတယ်ဆရာအဲ့တော့အဲ့ဒါက municipal budget ရဲ့10ရာခိုင်နှုန်းရှိတယ်ဆရာ 10% ရှိတယ်အဲ့တော့တကယ်တော့ရာဇဝတ်မှုဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တဲ့ဆင်းရဲနွမ်းပါမှုအလုတ်ကင်မရှိမှုဝင်ငွေမရှိမှုနော်ဟိုငွေကျက်တဲမှုဥပမာဆရာရယ်ဆိုင်မှာသွားပြီးတော့ပစ္စည်းတစ်ခုကိုယူတယ်ဆိုလို့ရှိရင်ဒါကတော့တိတ်ခဲရင်းနေတဲ့ငွေကြေးအခြေအနေကြောင့်မလို့ဖြစ်နိုင်တယ်ဒီလိုမျိုးပဲပေါ့နော်လူမှုရေးဆိုင်ရာထောက်ပံ့မှုအစီအစဉ်တွေအဲ့ဒါမျိုးတွေအတွက်သုံးတဲ့ငွေကြတော့အဲ့ဒီဟာလည်းပဲအဲ့ဒါလည်းအကုန်လုံးပေါင်းမှပဲ10ရာခိုင်နှုန်းပဲရှိဆိုတော့ညို့မျိုးမှာဆိုလဲအဲ့လိုပဲရဲအတွက်ကို6ဘီလီယံသုံးရတယ်ဒါပေမဲ့လူမှုဖူလုံရေးအတွက်ကျတော့ညို့ကဆရာရယ်ဆရာလည်းသိတဲ့အတိုင်းပဲတကယ်ကိုမျိုးကြီးပြကြီးအဲ့ဒီမျိုးကြီးပြကြီးမှာသုံးတဲ့ငွေက10ဘီလီယံပဲရှိတယ်ဆရာအဲ့တော့အဲ့ဒါတော့ဒီရဲကိုတွားပြီးတော့သုံးနေရတဲ့ဟာကဒီအသိရေးလှုပ်ရှားမှုဒီဥဆောင်နေတဲ့လူတွေရဲ့ဝေဖန်ချက်ကဘာလဲဆိုလို့ရှိရင်ဒီလူမှုအကူအညီပေးရေးအစီအစဉ်တွေမှာသုံးလိုက်ရင်အဲ့ဒီလူတွေအားလုံးလဲပို့ပြီးတော့ကောင်းလာမယ်အခုပြစ်မှုလို့ပြောနေတယ် crime လို့ပြောနေတဲ့ဟာကိုနားလည်မှုကလည်းပြောင်းလာမယ်ကျွန်တော်တို့လူဖွဲ့စည်းကလွတ်လပ်မှုကိုပို့ရောက်တဲ့အချင်းချင်းစာနာနားလည်မှုရှိတဲ့ချစ်ခင်တဲ့လူဖွဲ့စည်းဖြစ်ထိုက်တယ်အဲ့ဒါဆိုရင်ရဲမှာသုံးတဲ့ငွေတွေလည်းသုံးရလည်းမလိုတော့ဘူးသုံးဖို့လည်းမလိုဘူးအဲ့ဒီဘက်ကိုပြောင်းသုံးရမယ်လို့ဒါstream တွေ့နေကြတာပေါ့နော်
ဟုတ်တယ်ညီမပြည်မှာသုံးပုံပေါ့နော်အပြည်တိုင်းဝန်ကြီးဌာနเนาะရဲဒီအတွက်သုံးတာ ਨੇ စည်ပပြောက်မှုလုံးဆိုရင်ကျွန်တော်စည်ပပြောက်မှုအတွက်သုံးတာဆိုလို့ရှိရင်တွတ်တော်မတ်တွေကเนาะအသိန်း1000သူတို့ကြိုက်တဲ့ဟာသုံးဆိုတဲ့ဟာမျိုးတော့ပဲရှိတယ်เนาะပြည်ရင်းလုံးကြုံရေးပေါ့ဟိုဖြစ်စီတဲ့အကြောင်းရင်းတွေအတွက်ရေးဆွဲထားတဲ့ဘူဝါဒမဟာဗျူဟာအားနဲ့လာအင်မတန်တွေ့ရတယ်ဒါကဦးသိန်းစိန်ဆိုတာထက်မှလည်းတွေ့ရတယ်ဒေါ်အောင်ဆန်းစုကြည်ဆိုတာထက်မှလည်းကျွန်တော်တို့တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့ကောင်းပြီဒီလိုရဲတပ်ဖွဲ့တွေကိုဖြတ်သိမ်းမယ်ဆိုရင်ရောလုံခြုံမှုကိုမထိခိုက်နိုင်ဘူးလားဒါစဉ်းစားစရာဖြစ်လာတယ်ဥမာကျွန်တော်တို့ခုန George Floyd အမှုပေါ့ဖြစ်ခဲ့တဲ့ Minneapolis မှာရွေးကောက်ပွဲလုပ်တဲ့အခါမှာရဲတပ်ဖွဲ့ကိုဖြတ်သိမ်းတယ်လားမဖြတ်သိမ်းတယ်လားဆိုတော့မိကုန်းကိုပါထည့်ပြီးတော့လူတွေကိုမဲပေးခိုင်းတဲ့ဟာမျိုးလူထုဆန္ဒနော်မဲပေးခိုင်းတဲ့ဟာမျိုးတိလောက်ခဲ့ဘူးပါလေအဲ့တော့56ရာခိုင်နှုန်းသောမဲပေးသူလူရေကမဖြတ်သိမ်းသင့်ဘူးလို့ဒါယူဆခဲ့တယ်ဆိုရင်ကျွန်တော်တို့ကဘာနဲ့အစားထိုးမလဲခုနကကိုတမင်းနဲ့ပြောသွားတဲ့အခါမှာအပြူသဘောဆောင်တဲ့ တောင်းမှန်နေပြောတယ်ဆိုအဲ့ဒီအပြုသဘောဆောင်တဲ့တောင်းမှန်နေပြောတာပါလေ
ဟုတ်ကဲ့ဆရာဆရာတကယ်ပြန်စဉ်းစားကြည့်တဲ့အခါကျတော့အာကျော်စနစ်ကိုဖျက်ရမယ်လို့ပြောတဲ့အခါကျတော့တကယ်ကိုပဲဘလို့မှမဖြစ်နိုင်တဲ့ကိစ္စလောက်ကိုပဲအာ US ကနေဒါကိုဥရောပမှာကျော်စနစ်ကျင့်သုံးနေတဲ့နိုင်ငံတွေမှာဒီလိုထင်ခဲ့ကြတယ်အဲ့တော့အဲ့ဒီအခြေအနေကနေပြီးတော့အခုလောလောဆယ်အခြေအနေမှာကျွန်တော်တို့ကကျော်စနစ်မရှိတော့ရဲစနစ်ပေါ့နော်အဲကျွန်တော်ဟိုခြုံပြောရင်လက်နက်ကင်နေဖြတ်သိမ်းမှုဆိုတဲ့ကိစ္စဟာလည်းပဲတကယ်ကိုပဲမဖြစ်နိုင်လောက်တဲ့ကိစ္စလို့ထင်ရပြီမယ်လို့စဉ်းစားတဲ့အမြင်လေးပြောင်းလိုက်ရင်ကိုပဲရပြီပေါ့အဲ့တော့အဲ့ဒီမြင်ကဘယ်လိုအမြင်ဖြစ်မလဲဆိုတော့ဆရာဖြတ်သိမ်းရေးလှုပ်ရှားမှုဆောင်ရွက်နေကြတဲ့လူတွေကဘာပြောသလဲဆိုတော့ပထမဆုံးကလူတွေကငကိုသဘာဝအားဖြင့်ဆိုးတဲ့လူတွေရုပ်တဲ့လူတွေညံ့တဲ့လူတွေတို့အာမစင်းစားပဲနဲ့ဒါကအခြေခံဖြစ်နေတယ်ပေါ့နော်အဲ့တော့ဟိုကျွန်တော်တို့ရဲတပ်ဖွဲ့မရှိရင်လုံခြုံမမလားဆိုတဲ့ဟာလည်းဒီလိုပဲဆရာမြန်မာပြည်ဥပမာနဲ့ပဲကျွန်တော်နည်းနည်းပြောရလို့ရှိရင်တောက်လျှောက်အခုကျွန်တော်တို့ဖြစ်နေတဲ့ကာလကြီးမှာလူတွေကခိုးဆိုးလူရက်ဆိုတဲ့ဟာမျိုးမဖြစ်အောင်အချင်းချင်းထိန်းကြတာပဲဆရာအချင်းချင်းထိန်းကြတဲ့ဟာလက်တွေ့တက်သေးတာကအနေနဲ့ကျွန်တော်တို့ပြောနိုင်တယ်ပေါ့နော်အဲ့တော့ကိုရက်ကိုရွာကိုလုံလုံချုံချုံဖြစ်အောင်ထားကြတယ်အဲလုံချုံအောင်ဂရုစိုက်ကြတယ်အချင်းချင်းစောင့်ရှောက်ကြတယ်ဖေးမကြတယ်ဒါမျိုးစဉ်းစားမှုမျိုးပေါ်လာရဲဆိုရင်ရဲမလို့ဘူးပေါ့တော့ဆရာလက်နက်ကင်မလို့ဘူးပေါ့ဒီကျွန်တော်စာတင်တဲ့ဒီပမောက္ခဘာပြောလဲဆိုတော့ဒီပေါ့နော်လူတွေကငကိုသဘောအရဆွေးရုပ်တယ်မဟုတ်ဘဲနဲ့ကောင်းတယ်ဆိုတဲ့ဟာကိုဖော်ထုတ်ပြီးတဲ့အခါကျတော့အဲ့ဒီဟာအပေါ်မှာအခြေခံနဲ့အချင်းချင်းစောင့်ရှောက်တဲ့community policing လို့ခေါ်တဲ့ဟာမျိုးပေါ့ဆရာအဲ့တော့ကိုယ့်ရဲ့ကိုယ့်ရွာကိုလုံခြုံအောင်စောင့်ရှောက်တဲ့စနစ်မျိုးနဲ့ရဲမှာသုံးနေတဲ့ငွေတွေကိုဒီဟာတွေမှာဒါထည့်ပြီးတော့ပြောင်းပြီးတော့သုံးလိုက်လို့ရှိရင်ဒါဘယ်လိုနည်းနဲ့မှပေါ့နော်အဲမဖြစ်နိုင်ကြအကြောင်းမရှိဘူးလုံခြုံရေးဆိုတဲ့ဟာကလည်းတေချာပေါက်ကိုပေါ်လာမယ်လုံခြုံတဲ့အတိုက်ဝန်းဖြစ်လာမယ်လို့ဒါစဉ်းစားပြောပြီးတော့ဒါလှုံ့ဆော်နေကြပါတယ
်ကျေးဇူးပါပဲကိုထပ်မင်းနေ
ပါဆရာ
ဟုတ်ကဲ့အခုကျွန်တော်တို့တင်ပြဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့ယော့ကျူနီဗာစီကပါလူပွဲတင်နာမှာတက်နေတဲ့ကျောင်းသားကိုထမင်းနဲ့ဖြစ်ပါတယ်ကျွန်တော်တို့ပါမယ
်ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဒီခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းအလဲပေးကြပါတယ်ပြည်ခဲ့တဲ့ရပိုင်းနေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေမြမအကြီးအမေရိကန်လွှတ်တော်ကဆွေးနွေးပွဲပြီးတော့ကိုဗစ်ကူးစက်မှုမြင့်တက်နေတဲ့အခြေအနေဒီလိုတစ်ပတ်အတွင်းသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
အာဏာသိမ်းရုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီကိုလက်နက်နဲ့လေရင်စီတွေမယောင်ချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂအလုံးစုံကောင်စီနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုအမေရိကန်အောက်လွှတ်တော်နိုင်ငံကြီးကော်မတီကတောင်းဆိုလိုက်ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကဆိုရတဲ့လူခွင့်ရချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ကော်မတီအဖွဲ့ဝင်ကဖေဗရူလာ10ရက်အွန်လိုင်းကအကြမ်းနာပွဲမှာပြောဆိုပါတယ
်senseless and brutal
အာဏာသိမ်းပြီးခရက်ကမြန်မာစစ်တပ်ကအတိတ်ပဲရက်စက်တဲ့လုပ်ရက်တွေကိုမြန်မာပြည်သူတွေပေါ်ကျူးလွန်ခဲ့ပါတယ်လူတွေပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်လူ1500လောက်အသက်ခံခဲ့ရပြီးလူပေါင်း18000ကျော်ဖမ်းဆီးခံခဲ့ရပါတယ်လူ4သိန်းလောက်လည်းပြည်ထဲမှာအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပါတယ်ဒီမိုကရေစီပေါ်ထိုးနှက်တိုက်ခိုက်မှုတွေအခြေခံအခွင့်အရေးတွေပေါ်ဖိနှိပ်မှုတွေကိုကျွန်တော်အကြီးကျယ်တုံ့လောက်ထိတ်လန့်မိပါတယ်
အမေရိကန်အောက်လွှတ်တော်နိုင်ငံခြားကော်မတီရဲ့ဆုံးမြတ်ချက်ထက်မှာဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီကြောင်းဖော်ပြထားသလိုမြန်မာစစ်တပ်ဘက်ကအကြမ်းဖက်မှုတွေအလုံးကိုရပ်တန့်ဖို့ဖမ်းဆီးထားသူအလုံးပြန်လုပ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြေရှာဖို့လည်းတိုက်တွန်းထားပါတယ်။အော်တိုပါလာကရဲကအမေရိကန်နိုင်ငံခြားရေးဌာနကတင်နှင်းထားတဲ့ဘာမာအက်ခေါ်ဥပဒေချက်မှာစစ်အာဏာသိမ်းမှုနဲ့လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်အရေးယူဖို့နဲ့မြန်မာနိုင်ငံကတင်ပို့တဲ့ကြောင့်မဲ့ယန္တနာတွေကိုအမေရိကန်ကိုတင်ပို့ခွင့်တားမြစ်ဖို့ဆိုတဲ့အချက်တွေလည်းထည့်သွင်းထားပါတယ်သမရဂျိုးဘတ်တန်ကလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရေးပေါ်အခြေအနေဆက်လက်ထားရှိတဲ့အကြောင်းကွန်ဂရက်လွှတ်တော်ကိုဖေဗရူလာ9ရက်နေ့မှာအကြောင်းကြားစာပေးပို့ပါရယ်ပြီးခဲ့တဲ့2023ခုနှစ်ဖေဗရူလာ10ရက်နေ့မှာကြေညာခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေသမရရဲ့အမိန့်ကိုနောက်ထပ်သက်တမ်းတိုးလိုက်တဲ့အကြောင်းနဲ့2022ခုနှစ်ဖေဗရူလာ10ရက်ထက်ကြောပြီးတော့တက်ရောက်မှုရှိစေမယ့်အကြောင်းသမရဘိုင်ဒန်ရဲ့စာမှာဖော်ပြပါရယ်
ရောင်မြုပ်အင်းစိန်ထောင်ထဲမှာပေါ်ပေါက်နေတဲ့ဖိနှိပ်မှုတွေကိုရောအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့အနေနဲ့ပါနိုင်ငံရေးအကျဉ်းသား200ကျော် ထောင်ကပေးတဲ့အစားအသောက်တွေကိုလက်မခံပဲဆန္ဒပြခဲ့ကြပါတယ်စစ်အာဏာသိမ်းတာကိုလက်မခံတာကျင်းသားတွေရာသင့်ရာထိုက်တဲ့အခွင့်အရေးတွေမရတာတွေကြောင့်အခုလိုအစာငတ်ခံဆန္ဒပြရတာလို့အင်းစိန်ထောင်တွေကအကျဉ်းသားတို့ကရှေ့နေအကူအညီနဲ့ VOA ကိုပြောပါတယ်
တို့တွေလက်ထက်အနောက်ဆန္ဒနာပြတာဒီဆန္ဒတွေတော့အခုဆိုရင်လည်းအဆက်မရှိပါတယ်လူကြီးတွေကတော့လေဆောင်းဝါးဟာတော့မစားဘူးသူတို့ကတော့မစားလားအဓိကချက်ကတော့ကျွန်တော်တို့ရဲ့နိုင်ငံကြီးအစိုးရတွေရဲ့ဟိုပေါ့နော်ဟိုညတင်နေတဲ့အစိုးရတွေတော့ကျွန်တော်ကအန်တာလီနာပေါ်လာနေတယ်ကျွန်တော်တို့အထွေထွေကလည်းဒီလက်ဒီအနာသိမ်းတဲ့ပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံတာဟိုတွေဒီလိုဆန္ဒပြတာဖြစ်ပါတယ
်ဒီနေ့ကြောက်တဲ့ပြည်အောင်စုနှစ်အထိတပိတ်ကိုဆက်လုပ်ခဲ့ကြတာပါအကျဉ်းသားတော်တော်များများကတော့စစ်အာဏာသိမ်းတစ်နှစ်ပြည့် February 1ရက်နေ့ကနေ3ရက်နေ့အထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစာတောက်မှန်သမျှကိုမစားဘဲဆက်လက်ဆန္ဒပြခဲ့ကြတာပါ COVID ကရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုကိုပြင်ပမပေါက်ကြအောင်ရှေ့နေတဲ့အကျဉ်းသားတွေကိုတွေးဆွန်ခွင့်မပေးတာတွေရှိခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့February 10ရက်နေ့ထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံရသူအရေအတွက်ဟာ 9,068 ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီထဲမှာတချို့ကမျက်ကွယ်ပြစ်ဒဏ်ချမှတ်ခံရတယ်လို့တချို့လည်းနှစ်ရှည်ထောင်နဲ့အနေနဲ့ရဝေးအကျဉ်းထောင်တွေစီပြောင်းရွှေ့ခံကြရပါတယ်။စစ်ကောင်စီကတော့ APP ရဲ့အချက်အလက်ကိုလက်မခံဘဲညှင်းဆို့ထားပါတယ်။
ကယားပြည်နယ်လွှိုက်ကော်တဝိုက်မှာနေတိုင်းလိုလိုရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်။တင်မောဆိုမြို့နယ်တဲစစ်ကောင်စီတပ်တွေကနေရအတော်မများမှာကင်မုံချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့မကြာတိုက်ပွဲဖြစ်နေတာပါ။စစ်ရှောင်းစကန်တဲ့လက်နက်ကြီးကြတဲ့အတွက်လည်းထိခိုက်ဒဏ်ရာရလာကြတာကြောင့်စစ်ရှောင်းတွေဘေးလွတ်ရာထပ်ပြောင်းကြပါတယ်
။ဒေါ်ဥခုဖက်နဲ့ဒီမွာလဘိုးတို့ဖြီးပြီးတို့ဒီမောဆိုတို့တပ်ဖက်တွေဖြစ်နေတာမနေ့ညတော့လည်းဖြစ်တယ်ဒီမနေ့လည်းကြားနေရပဲအဲလက်နက်ကြီးတန်တွေကြားနေတာလက်နက်ကြီးတန်တွေအာမီကြီးတန်တွေရောအဲဟာ၄၅၆လုံးကြားပြန်တိတ်စပ်ပတ်ချက်ချလဲမြို့ပပနဲ့ချလဲခြားမြန်သူကောင်းကြီးတွေသူတို့မြို့အဆက်ဒီမှာမြို့အဆက်ဒီမှာသူတို့ရှိနေတဲ့နေရာတွေကိုဒီအခုရေးတဲ့ဒီကိရင်တပ်တွေသူတို့ပေါင်းတော့မှနေတာလားဖြစ်ကြတာပေါ့
ရှမ်းပြည်တော်မှာလည်းတိုက်ပွဲတွေနေ့စဉ်လိုဖြစ်နေပြီးတော့ရှမ်းမြောက်ဘက်မှာစစ်ကောင်စီကအင်အားဖြစ်တင်းတာတွေရှိပါတယ်တိုင်းနာလက်နက်ကင်အချင်းချင်းကြားမှာရောစစ်ကောင်စီနဲ့တိုင်းနာလက်နက်ကင်တွေကြားမှာပါပစ်ခတ်တိုက်ခတ်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေထပ်ပြီးတော့ပြေးနေရပါတယ်။ကရင်ပြည်နယ်မှာလည်းအလားတူစီးရဲအခြေအနေတွေကြောင့်ပြည်ရင်ဒုက္ခသည်တစ်9000လောက်ရှိနေပြီးအရင်ကဒုက္ခသည်တွေနဲ့ပါပေါင်းလိုက်မယ်ဆိုရင်တော့နှစ်သိန်းကျော်လောက်ရှိနေပြီလို့ကရင်မျိုးသားအစည်းအရုံး KNU ကပြောပါတယ်။ KNU အုပ်ချုပ်ရေးနဲ့အစားထုတ်ဖို့စီစဉ်နေတဲ့ဖားပုံခရိုင်ထဲမှာစစ်အုပ်ချုပ်ရေးရန်နေရာတွေလက်ပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုအ мян ထွက်ခွာသွားဖို့ KNU ရဲ့နောက်ဆုံးသတ်မှတ်ရသတိပေးချက်အရ February 10ရက်နေ့ထိထွက်ခွာသွားတဲ့ဌာနပေါင်းစုံကဝန်ထမ်း100ကျော်ရှိတယ်လို့ KNU တပ်မဟာကနေမီဒေတာခန်တွေကပြောပါတယ်။ဖာပွန်မြို့နယ်ကျမကြီးနဲ့ပညာရေးအပါဝင်ကဏ္ဍဆောင်မှ KNU ရဲ့အုပ်ချုပ်မှုနဲ့လက်ပတ်နေပြီလို့လည်းတပ်မဟာကပြောပါတယ
်။ချစ်ကောင်စီကအားတဲ့ဝန်ထမ်းတွေကထွက်ခွာဖို့တကဒါကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်တဲ့ဖြစ်ပါတယ်။ဒီကတော့ချစ်ကောင်စီကနေပြီးတော့မှဆက်မှန်ပြီးတော့တာဝန်ပေးခန့်အားလိုက်တဲ့ဒီဒီအုပ်ချုပ်ရေးဘိုင်းမှာရှိတဲ့တခြားသောဌာနတွေပေါ့နော်။ဟိုသူရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှအုပ်ချုပ်ရေးအစီအမံဆောင်ရွက်သွားမှာလည်းဖြစ်ပါမယ
်။ဖအံဖက်မှာလည်းစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာသွားကြဖို့တပ်မဟာတစ်ကလည်းဖေဖော်ဝါရီလပထမပတ်မှာသတိပေးထားပါတယ
်။ပြည်ပရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီကအင်တာပိုးအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အင်တာပိုးရဲ့ထုတ်ပြန်ချက်ကိုကိုကာပြီးစင်ကာပူခြေဆိုင် Channel News Asia သတင်းဌာနကဖော်ပြထားပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအပါအဝင်အကြမ်းဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကစွပ်စွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းတီးတီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံသားရေးဌာနက February 10ရက်နေ့မှာတောင်းဆိုပြီး2ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခဲ့တဲ့အကြောင်း Interpol အဖွဲ့က February 10ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ February 10ရက်နေ့ကရန်ကုန်မြို့မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံသားတန်တမန်တွေကိုဖိတ်ခေါ်ပြောကြားတဲ့အခမ်းအနားမှာတော့ NUG, CRPH နဲ့ PDF အဖွဲ့တွေဟာအကြမ်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဆွဆွဲပြောကြားခဲ့ပါတယ်။အလားတူပဲ NUG, CRPH, PDF အဖွဲ့တွေနဲ့နိုင်ငံကတိုင်ဝမ်ကစစ်ကောင်စီကအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတဲ့အဖွဲ့ဖြစ်တံပြန်ဆွဆွဲထားတာပ
ါဒီကနေ့ကြောက်ရောက်တဲ့85နှစ်မြောက်စေရတုပြည်တော်စုနေမှာပဲပြည်တော်စုနေအခမ်းအနားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပခဲ့တာမှာပြည်တော်စုနေအခမ်းအနားကိုနိုင်ငံရေးပါတီတချို့တက်ရောက်ခဲ့ပေမဲ့လက်နက်ကန်အဖွဲ့အားလုံးနေပါမတက်ရောက်ခဲ့ပါဘူး ီတောင်စုနဲ့အခမ်းအနားတက်ခဲ့သူတွေကြမှာလဲငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့တက်မှာမဟုတ်ဘူးလို့အတော်များများကပြောထားပါတယ်ပီတောင်စုနဲ့အခမ်းအနားတက်ရောက်ဖို့နဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ခြေကံပီတောင်စုတည်ဆောက်ရေးအတွက်ထောက်ရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေမှာတက်ရောက်ဖို့ဆိုပြီးတော့စစ်ကောင်စီကတီလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ဖိတ်ခေါ်ခဲ့တာပါအကြံဖက်အဖွဲ့ဖြစ်ကြေညာထားတဲ့အဖွဲ့တွေကလည်းလို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရောမထိုးရသေးတဲ့အဖွဲ့အစည်းတွေပါအားလုံးကိုထောက်ရငြိမ်းချမ်းရေးဆွေးနွေးပွဲတက်ဖို့စစ်ကောင်စီကဖိတ်ခေါ်ခဲ့တာပါလက်မှတ်ဆက်သွယ်ရေးကိုဗစ်ကပ်ဘေးနဲ့စီးရေးဆက်တဲ့အခြေအနေတွေကြောင့်မတက်ရောက်နိုင်ဘူးလို့လက်နက်ကိုင်အဖွဲ့အစည်းအတော်များများကပြောကြပါတယ်စစ်ကောင်စီကထောက်ရငြိမ်းချမ်းရေးကိုအခုနှစ်ထဲရအောင်ကြိုးစားသွားမယ်လို့ပြောထားတာပါ။ဒါပေမဲ့လည်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်နေသလိုချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်စတဲ့ဒေသတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စီးရေးပဋိပက္ခတွေဖြစ်နေပါတယ
်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတကြောပြန်ဆိုးလာနေပါတယ်။ပုဗ္ဗလီကဆေးရုံတွေနဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးသရေးစင်တာတွေမှာလူနာထောင်ချီရှိနေတယ်လို့ပုဗ္ဗလီကဆေးရုံများတင်ဥက္ကဋ္ဌဒေါက်တာထင်ပေါ်က VOA ကိုပြောပါတယ
်။ဟိုကိုဗစ်အခြေအနေကတော့စတုဒ္ဒါလိုင်းလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီအထူးသဖြင့်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်လူနာတွေတော်တော်လေးများပါတယ်။ဒီနေ့အတိုင်းပဲရန်ကုန်တိုင်းဒေသခုနှစ်တန်းကျော်မှာတချင်းထိုးထားတဲ့ဦးကြီးကအများကြီးဖြစ်နေတယ်လေ။ကျင်းထိုးထားတဲ့ဒီမှာကိုကိုဗစ်ရောဂါလက္ခဏာတွေတွေ့ပြီးတော့တချို့စစ်တာတွေလည်း positive တော်တော်များတွေ့တယ်ပေါ့နော်
။ကျန်းမာရေးဝန်ကြီးဌာနကစစ်တာအပြင် public ကစစ်ဆေးမှုတွေအပြင်မှာလွယ်တကူဝယ်ရတဲ့ test kit တွေနဲ့ဆင့်နေကြပြီးစစ်သူတိုင်းနေပါပိုးတွေ့တာများလာတယ်လို့ပြောပါတယ်။ Omicron မျိုးကွဲတဲ့ home home ဆိုတာတော့မသိနိုင်ပါဘူး။ရှမ်း၊ကယားနဲ့ချင်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေကြားနေထိုင်မကောင်းဖြစ်သူတော်တော်များများရှိလာတယ်လို့ပြည်ပခါကူညီပေးသူတွေကလည်းပြောပါတယ်။ကိုပူးချောင်းဆိုးစတဲ့ကိုဗစ်ဖြစ်နိုင်တဲ့ရောဂါလက္ခဏာတွေပြပေမဲ့ကိုဗစ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အခက်အခဲတွေရှိနေကြသလိုရောဂါမပြတ်အောင်ကာကွယ်နေထိုင်ဖို့လည်းမလွယ်ကူကြပါဘူး။ယာယီဒုက္ခသည်စကန်တွေမှာလူဦးရေများလွန်းတဲ့အတွက်တဦးနဲ့တူခက်ခွာခွာနေထိုင်ဖို့မလွယ်ဘူးလို့အကူအညီပေးသူတွေကဆိုပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်စားရေးတောက်ရေးအပြင်ဆေးဝါးတွေလည်းမရှိသလောက်ဖြစ်နေပြီးကျန်းမာရေးဆောင်ရှားမှုအရေးကြီးလိုအပ်နေကြတာပါ။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပြီးချိန်ပြီးခဲ့တဲ့လအတွင်းကိုဗစ်တီးပြုတ်လူနာတရက်ကို100ဝန်းကျင်လောက်သာရှိခဲ့ပါတယ်။ဒါပေမဲ့လည်း Omicron ကိုဗစ်ပိုးအသစ်ကူးစက်သူတွေရှိလာပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလပထမပတ်ထဲမှာတော့အတီးပြုတ်လူနာ900ကျော်အထိတိုးလာခဲ့တာဖြစ်ပါတယ
်။တပတ်တွင်းထိတ်တန့်အယောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းကမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုထက်လက်အချင်းညာပေးမှာဖြစ်ပါတယ်ဗျာ။ခုနက5နှစ်မြောက်စင်ရတုထိမ့်မှပြည်တော်စုနဲ့ခန္ဓာကိုနေပြည်တော်မှာဒီကနေ့ကျင်းပခဲ့ပြီးတော့မနက်ဖြန်မှာတော့ငញ្ញန်ရေးဆွေးနွေးပွဲကျင်းပမယ်လို့အကြေညာထားပါတယ်ပြည်တော်စုနဲ့ခန္ဓာနဲ့ငញ្ញန်ရေးဆွေးနွေးပွဲတွေတက်ဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရဲ့ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုရောလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေကိုပါစစ်ကောင်စီကဖိတ်ထားပါတယ်ဒီကနေ့စစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်အရတော့ပြည်ထောင်စုနဲ့အခမ်းအနားတက်ဖို့စီရင်ပေးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့7ဖွဲ့ရှိပါတယ်ချိန်ထဲမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းပင်လုံစာချုပ်ချုပ်ဆိုခြင်း85နှစ်မြောက်အခမ်းအနားတစ်ခုကိုဒီကနေ့ online မှာကျင်းပခဲ့ပါတယ်ဖေဖော်ဝါရီ12ရက်နေ့ကိုပြည်ထောင်စုနဲ့အဖြစ်သတ်မှတ်ခဲ့ပြီးနှစ်စဉ်ကျင်းပလာတာကနေဒီနှစ်မှာတော့စစ်ကောင်စီကပြည်ထောင်စုနဲ့အခမ်းအနားကျင်းပပြီးတော့ NUG ကတော့ပင်လုံစာချုပ်85နှစ်မြောက်အခမ်းအနားဆိုပြီးကျင်းပတာပါဒီခဏကိုတော့ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့စစ်ဦးစီးချုပ်ဘူးချုပ်ကြီးခံဆောင်လက်တက်ရောက်မိန်ကွန်းပြောကြားခဲ့ပါတယ်။ KIA အဖွဲ့ဟာစစ်ကောင်စီကကျင်းပတဲ့ပြည်တော်စုနေအခမ်းအနားကိုတော့မတက်ပါဘူး။အကျဉ်းသား800ကျော်ကိုပြန်လွတ်ပေးမယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြီးတဲ့နောက်အခုအချိန်ထိတော့ပြန်လွတ်လာသူတွေထဲမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားတဲ့သူတွေမပါသေးပါဘူးခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မှာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။ View American တန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 19.25 32နဲ့ line length meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.